Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပြကြပါသေးခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဧပြီလ29ရက်ဇာတာပတိနေ့မနေ့ခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/50/51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးမှာပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်ယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးတမရဇာလင်စကီနဲ့တရုတ်တမရရှီကျင်းပင်တို့တယ်လီဖုန်းကနေတဆင့်ဆွေးနွေးခဲ့ပါတယ်အမေရိကန်တမရဂျိုးဘိုက်ဒင်နဲ့တောင်ကိုရီးယားတမရတို့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার ရန်ကာဝေးရေးဆွေးနွေးခဲ့ပါတယ်ဒါ့အပြင်ပုပ်ဟမ်မင်းကြီးဖရန်စစ်ကခရီးယန်ဘာသာစီမံခံွက်ရေးမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုလိုက်ပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်စိတ်ဝင်စားပွဲသတင်းတွေတင်ဆက်ပြီးထိုင်းနိုင်ငံကနေပေးပို့လာတဲ့သတင်းတစ်ပုဒ်မှာတော
့状況でしたのでこのことは大変な驚きと喜びですこのカメラとテープについては確実に日本に持ち帰り
ရွှေဝါရောင်တန်ခါလှူရှားမှုအတွင်းမှာသတင်းယူနေတော့ရန်ကုန်မြို့မှာပြစ်တက်ခံလိုက်ရတဲ့ဂျပန်သတင်းတောက်ရဲ့ကင်မရာကိစ္စနဲ့ပတ်သက်ပြီးသတင်းပေးပို့ချက်မှာနောက်ပိုင်းအပြည့်စုံကိုကြားရမှာဖြစ်ပါတယ်။ဒါအပြင်အခြားစိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်မှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာပြည်ရဲ့ဂျာတာပတိနေမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ။
ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကသူ့အနေနဲ့ဗုဒ္ဓဟူးနေ့တုန်းကတရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းကနေတဆင့်အတိတ်ဘက်ပြေးသွားတဲ့ဆွေးနွေးမှုကိုအချိန်အတော်ကြာပြောဆိုခဲ့တယ်လို့ Twitter လူမှုကွန်ရက်စာမျက်နှာမှာဖော်ပြပါရယ်ရုရှားယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ရေးအတွက်ဆွေးနွေးညှိနှိုင်းဖို့အတွက်တရုတ်နဲ့ယူကရိန်းအကြားအပြန်အလှန်အထူးကိုယ်စားလှယ်ဆီလွတ်ဖို့သဘောတူညီခဲ့ကြတယ်လို့ဖော်ပြထားပါရယ်ဒါပေမဲ့အသေးစိတ်ကိုတော့ဖော်ပြခြင်းမရှိပါဘူးတနအီလောက်ကြာတဲ့ဖုန်းကနေတဆင့်ဆက်သွယ်ပြောဆိုမှုဟာရုရှားကယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်သမ္မတဇာလင်စကီနဲ့တရုတ်သမ္မတရှီကျင်းပင်တို့အကြားပထမဆုံးချိန်ဖြစ်ပါတယ်။ဒီဆွေးနွေးမှုဟာတရုတ်ဆိုင်ရာယူကရိန်းတန်အမတ်ကြီးထားရှိဖို့နဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့အတွက်အရေးပါတဲ့တွန်းအားတစ်ရပ်ဖြစ်တယ်လို့လည်းသမ္မတဇာလင်စကီက Twitter မှာရေးသားပါတယ်။ဒါဟာအကျိုးရှိတဲ့ပြောဆိုဆွေးနွေးမှုဖြစ်ပြီးဒီကနေ့တဆင့်ယူကရိန်းအတွက်ရေရှည်တည်ထောင်မဲ့ငြိမ်းချမ်းရေးအတွက်အပြန်အလှန်ပြောဆိုလှုံ့ဆော်မှုတွေဖြစ်လာနိုင်တယ်လို့သမ္မတဇာလင်စကီရဲ့ website စာမျက်နှာမှာလည်းဖော်ပြပါတယ်။တရုတ်အစိုးရသတင်းဌာနတွေကလည်းသမ္မတရှီကျင်းပင်အနေနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ယူကရိန်းသမ္မတကိုတိုက်တွန်းခဲ့ပြီးနျူကလ িয়ার စစ်ပွဲဖြစ်ခဲ့ရင်အနိုင်ရသူရှိမှာမဟုတ်ဘူးလို့သတိပေးပြောဆိုခဲ့တယ်လို့ဖော်ပြပါတယ်။နိုင်ငံရေးအရာဖြစ်ရှင်းနိုင်ဖို့အတွက်တရုတ်အစိုးရအထူးကိုယ်စားလှယ်တဦးကိုလည်းယူကရိန်းကိုဆီလွတ်မယ်လို့တရုတ်အစိုးရရုပ်မြင်သံကြားကဖော်ပြခဲ့ပါတယ်
။ဆူဒန်နိုင်ငံမှာ၃ရက်ကြာအပြစ်ရထားပေမဲ့တိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေပါလေ။ပြန်ဘက်ဗိုလ်ချုပ်ကြီးနှစ်ဦးကိုတိုက်ပွဲတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းမူချုပ်အန်တိုနီယိုဂူတာရက်စ်ကပန်ကြားလိုက်ပြီးလက်ရှိပြည်ပခါကနေရေရှည်စစ်ပွဲကြီးဖြစ်မသွားစေဖို့အတွက်သတိပေးလိုက်ပါတယ်။ဒီပဋိပက္ခကိုဆူဒန်ပြည်သူတွေရဲ့အလောင်းတွေနဲ့ယင်းပြီးစစ်မြေပြင်မှာဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့ဂူတာရက်စ်ကအင်ကာနေညနေပိုင်းဆူဒန်အရေးလုံခြုံရေးကောင်စီဆွေးနွေးပွဲမှာပြောသွားပါတယ်။ဆူဒန်လက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ SAF ရဲ့အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာအယ်ဘာဟန်နဲ့ထောက်ပံ့ရေးချီမြန်အရန်တပ်ဖွဲ့ RSF ခေါင်းဆောင်ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ဒါဂါလူတို့ကတိုက်ပွဲတွေရပ်ထားဖို့ကြေညာထားတာပါ။ဒါပေမဲ့လုံခြုံရေးကောင်စီကိုဆူဒန်ရောက်လာမကထိတ်တန်းတန်တမန်ဘောကာကဗီဒီယိုအနေနဲ့တဆင့်တင်ပြရမှာတော့ဆူဒန်အခြေအနေကမငြိမ်သက်နေသေးဘူးလို့ပြောပါတယ်။ယာယီအဖြစ်ရဲ့ဆေးရည်ကိုနိုင်ငံရဲ့ဒေတာတချို့မှသာလိုက်နာတယ်လို့ပြောပါတယ်။ SAF နဲ့ RSF တပ်ဖွဲ့တွေကြားအဖြစ်ရဲ့ဆေးရည်ချိုးဖောက်မှုရှိတယ်ဆိုပြီးအပြန်အလှန်ဆွဆွဲနေတာပါ။တပြိုင်နက်တည်းမှာဆူဒန်ပြည်ထောင်စုအတွင်းဒုတိယမြောက်အမေရိကန်နိုင်ငံသားတဦးတည်ဆုံသွားကြောင်းအင်ဘူရော်ကဗုဒ္ဓနေ့မှာသတင်းထုတ်ပြန်ပါတယ်ခင်ဗျာ။
လက်ရှိဖြစ်ပေါ်နေတဲ့ဆူဒန်လက်နက်ကိုင်ပဋိပက္ခမှာရုရှားတေးသားတောက်ဖစ်ဖြစ်တဲ့ဝဂနာ group ရဲ့ခေါင်းဆောင်ယကနေ precaution ကဆူဒန်ပြည်သူ့စစ်အဖွဲ့ဖြစ်တဲ့ RSF ကိုလက်နက်ခဲရနေကူညီထောက်ပံ့ဖို့ကမ်းလှမ်းခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြပါတယ်။ April လထဲမှာဆူဒန်နိုင်ငံမှာစစ်တပ်ကွဲပြီးနှစ်ဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်ကစပြီး ဝဂနာ group ကဆူဒန်ပြည်သူစစ် RSF ကိုကူညီထောက်ပံ့နေခဲ့တယ်လို့အတိမပြုနိုင်တဲ့သတင်းတွေထွက်ပေါ်ခဲ့သလိုတန်တမန်အတိုင်းအဝိုင်းမှာလည်းပြောဆိုပါရယ်ဝဂနာ group အနေနဲ့ပကုန်းထံပြစ်ခတ်နိုင်တဲ့လေရင်ပြင်းနဲ့တင်ကားဖြတ်လက်နက်တွေကိုထောက်ပံ့ခဲ့တယ်လို့ Washington အခြေစိုက်မဟာဗျူဟာလေ့လာရေးဌာန CSIS ကသုတေသီတဦးလည်းဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိဟောင်းတဦးလည်းဖြစ်တဲ့ကင်မရွန်ဟုတ်ဆန်က VOA ကိုပြောဆိုခဲ့ပါတယ်။ဆူဒန်ပြည်သူစစ် RSF ကတော့ဒီအချက်ကိုညှင်းဆုပ်ပါတယ်။ကျန်းကျေသူတွေပြောဆိုရမှာတော့ Wagner Group ဟာဆူဒန်ကိစ္စမှာတစ်ဖက်ဖက်ကယက်တည်နိုင်ပါတယ်။ဒါပေမဲ့ပြည်ပကဘယ်လိုဝင်ရောက်ပတ်သက်မှုမျိုးမဆိုဆူဒန်ကိစ္စကိုပိုဆိုးသွားစေမှာဖြစ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့အင်ကာနေတုန်းကတော့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့က Wagner ခြေစားတပ်ဖွဲ့တွေပါဝင်ဖို့မပါဝင်ဖို့ဆိုတာဟာအာဖရိကခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ပဲဖြစ်တယ်လို့ရှာရှာပပဝန်ခံပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအင်ပီရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဖီကတော့ဒီကြေးစားတပ်ဖွဲ့ဝင်ရောက်ဆွတ်ဖက်မှုဟာပဋိပက္ခကိုပုံမူပြင်းထန်စေမှာဖြစ်တယ်လို့သာပြောဆိုခဲ့ပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီအလဲပတ်ရောက်ရှိနေတဲ့တောင်ကိုရီးယားသမ္မတယွန်ဆွယိုကိုလက်ခံတွေ့ဆုံဆွေးနွေးပြီးတမိုင်းဝင်သဘောတူညီချက်တစ်ခုကိုဗိုလ်တုနေကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်အရမြောက်ကိုရီးယားကနျူကလ িয়ার တိုက်ခိုက်မှုတွေလှုပ်လာခဲ့ရင်အမေရိကန်အနေနဲ့အရေးပေါ်တုံ့ပြန်ရမှာတောင်ကိုရီးယားကိုဆုံးဖြတ်ချက်ချတဲ့အခန်းကဏ္ဍပို့ပြီးတော့ပေးသွားမှာဖြစ်ပြီးအပြန်လည်အားဖြင့်တောင်ကိုရီးယားကလည်းကိုယ်ပိုင်နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ဆောင်ရွက်တာတွေကိုရပ်တန့်ဖို့သဘောတူညီခဲ့ကြပါတယ
် Nuclear attack by North Korea against the United States or its allies or partisans.
မြောက်ကိုရီးယားအနေနဲ့အမေရိကန်ဒါမှမဟုတ်မဟာမိတ်တွေမိတ်ဖက်နိုင်ငံတွေကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်လာရင်လုံးဝလက်ခံမှာမဟုတ်ပဲအလုံးစုံချေမုန်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ပြောသွားတာပါဒီသဘောတူညီချက်ကရန်လွန်နေတဲ့မြောက်ကိုရီးယားရဲ့အပြုအမူတွေကိုတုံ့ပြန်ဟန်တားရမှာအားကောင်းလာစီမှာဖြစ်တယ်လို့ပြည်ပြည်စုံနဲ့ဆွေးနွေးညှိနှိုင်းမှုတွေပါတဲ့သဘောတူညီချက်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်အခုသဘောတူညီချက်အရနျူကလ িয়ার ရေးရာအတိုင်းအမြင်အဖွဲ့ကိုဖွဲ့စည်းပြီးတောင်ကိုရီးယားကိုသတင်းအချက်လက်တွေမျှဝေပေးမှာဖြစ်တယ်လို့အမေရိကန်ရဲ့လက်နက်ဖြန့်ကျက်မှုနဲ့ပတ်သက်လို့လည်းပို့ပြီးတော့အတည်ပြုသွားမှာဖြစ်ပါတယ်။အပြန်အလှန်အနေနဲ့တောင်ကိုရီးယားက1985မှာလက်မှတ်ထိုးထားတဲ့နျူကလ িয়ার မပြန်ပွားရေးသဘောတူစာချုပ်နဲ့အညီနျူကလ িয়ার ကင်းမဲ့စုံကိုဆက်လက်ထိန်းသိမ်းရမှာဖြစ်ပါတယ်ခင်ဗျာ။
ကန်တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပရင်းနဲ့မနက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အိန္ဒိယရှေ့မြောက်မဏိပူပြည်နယ်အုပ်ချုပ်ရေးအနုစုရာအကွေဟာအိန္ဒိယမြန်မာနယ်စပ်ကနယ်စပ်ချန်စီယိုကာယာမှုအခြေအနေကိုတွားရောက်စစ်ဆေးခဲ့တယ်လို့ဒေတာရင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ IMFP သတင်းမှာဖော်ပြပါတယ်အနုပယ်ခရိုင်အတွင်းခီးစဉ်ဒုတိယနေ့ဗုဒ္ဓဦးနေ့မှာအိန္ဒိယမြန်မာနယ်စပ်အမှတ်88နဲ့89အကြားချန်စီယိုကာယာမှုအခြေအနေကိုတွားရောက်တာဖြစ်ပါတယ်နေဇာလန်လုံကြုံရေးတပ်ဖွဲ့ဖြစ်တဲ့ BRTF တာဝန်ရှိသူတွေကအိန္ဒိယမြန်မာနယ်စပ်ချန်စီယိုကာယာမှုအခြေအနေကိုသူကိုရှင်းပြခဲ့ပါတယ်။ဒီချန်စီယိုကာယာမှုဟာမေလအတွင်းမှာပြီးစီးမယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီမတိုင်ခင်ကတော့မြန်မာအိန္ဒိယနယ်စပ်မိုရေဘက်ကိုသွားခဲ့ပြီးနယ်စပ်လုံကြုံရေးဆိုင်ရာကြိုတင်ပြင်ဆင်မှုတွေကိုစစ်ဆေးကြည့်ရှုခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နယ်စပ်တလျှောက်စိတ်ဝင်လာနိုင်တဲ့မူရစေမာခိုမှုတရားမဝင်ကုသရောင်းဝယ်မှုနဲ့အခြားလုံခြုံရေးဆိုင်ရာကိစ္စတွေကိုအာတန်တနက်ကင်တပ်ဖွဲ့တာဝန်ရှိသူတွေကအုပ်ချုပ်ရေးမှုကိုရှင်းပြခဲ့တယ်လို့သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းပြီးနောက်မြန်မာနဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်နယ်စပ်တစ်လျှောက်မြန်မာဘက်ကဒုက္ခသည်အများအပြားဖြတ်တန်းကျော်ဝင်ရောက်လာမှုရှိခဲ့ပါတယ်မဏိပူပြည်နယ်တာဝန်ရှိသူတွေကမြန်မာဒုက္ခသည်တွေကိုလက်ခံဖို့ကနဦးမှတွန်းဆုတ်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဒုက္ခသည်တွေကိုနေရာတစ်ခုသတ်မှတ်ပြီးထားဖို့ပြီးခဲ့တဲ့လတွေတုန်းကပြင်ဆင်ဆောင်ရွက်ပေးခဲ့ပါတယ်
အိန္ဒိယနိုင်ငံမှာလိင်တူလက်ထပ်ခွင့်ပြုရေးမပြုရေးအတွက်ဗဟိုတရားရုံးချုပ်မှာကြားနာနေပါတယ်။ကမ္ဘာပေါ်မှာလက်ရှိအချိန်ထိလိင်တူလက်ထပ်ခွင့်ပေးတာက34နိုင်ငံပဲရှိသေးတဲ့အချိန်မှာလူ့ရေးအများဆုံးဒီမိုကရေစီနိုင်ငံကြီးမှာလိင်တူလက်ထပ်ခွင့်ကိစ္စသမိုင်းဝင်ကြားနာဆုံးဖြတ်ဖို့ရှိနေတာပါ။ဖွဲ့စည်းပုံအခြေခံဥပဒေအရလိင်တူခံယူမှုအပေါ်အခြေခံပြီး ခွဲခြားဆက်ဆံတာကိုတားမြစ်ထားသလိုနိုင်ငံသားတိုင်းဟာမိမိနှစ်သက်သူကိုလက်ထပ်ခွင့်ပေးရတဲ့ဆိုတဲ့အချက်ကိုလိင်လူချင်းတင်းညွတ်သူလိင်စိတ်ကွဲပြားသူ LGBTQ ဇုံတွဲတွေကထောက်ပြပြီးတော့ဒီလိင်လူလက်ထပ်ခွင့်အတွက်တောင်းဆိုရာကနေအခုလိုအမြင့်ဆုံးအဆင့်တရားရုံးချုပ်မှာဆုံးဖြတ်ဖို့ဖြစ်လာတာပါတရားသူကြီးချုပ်အပါအဝင်တရားသူကြီး5ဦးရှိမှောက်မှာဧပြီလ18ရက်နေ့ကစတင်ကြားနာခဲ့တဲ့ဒီအမှုကိုလူအများရှိမှခြေခြေပြန့်ပြန့်ကြားနာခဲ့ကြပါတယ်တရားရုံးကနောက်ဆုံးအဆုံးဖြတ်ဘယ်ချိန်မှာကြေညာမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလိင်လူလက်ထပ်ခွင့်ကမြို့ပြနေရေပေါ်စီလူတန်းစားတစုရဲ့အယူဆပဲဖြစ်ပြီးတိုင်းပြည်ရဲ့လူမှုရေးကျင့်ဝတ်တွေနဲ့ဝေးကွာနေပြီးတော့လူမှုရေးနဲ့ဘာသာရေးတန်ဖိုးတွေကိုထိခိုက်စေတယ်လို့အစိုးရရဲ့ဒီတရားရေးဆိုင်ရာရာရှိတွေကပြောပါတယ်ခင်ဗျာ
ကက်သလစ်ဘုန်းတော်ကြီးတွေရဲ့လာမယ့်အစည်းအဝေးတွေမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုဖို့ပုပ်ယဟန်းမင်းကြီးဖရန်စစ်ကဗုဒ္ဓဟူးနေ့မှာဆုံးဖြတ်အတည်ပြုလိုက်ပါတယ်တမိုင်းဝင်ပြုပြင်ပြောင်းလဲမှုဟာကက်သလစ်ဘုရားကျောင်းတွေရဲ့ဆုံးဖြတ်လုပ်ဆောင်ခွင့်နဲ့တာဝန်ယူခွင့်တွေမှာအမျိုးသမီးတွေပုံမလုပ်ပိုင်ခွင့်ရရှိဖို့ဆိုတဲ့ပုပ်ယဟန်းမင်းကြီးရဲ့ရည်မှန်းချက်ကိုဖော်ပြလိုက်တာပဲဖြစ်ပါတယ်ပုပ်ယဟန်းမင်းကြီးရဲ့ဗာတီကန်ကျောင်းတော်အနေနဲ့အမျိုးသမီးတွေကိုဒုတိယဒန်းစားလူတွေအဖြစ်သာဆက်ဆံနေတယ်လို့ကက်သလစ်အမျိုးသမီးအဖွဲ့တွေကနှစ်ပေါင်းများစွာဝေဖန်ခဲ့ကြပါတယ်အခုပုပ်ယဟန်းမင်းကြီးရဲ့ဆုံးဖြတ်ချက်ကိုတော့ကက်သလစ်အမျိုးသမီးအဖွဲ့တွေကကြိုဆိုခဲ့ပါတယ်အမျိုးသမီးတွေဟာဗာတီကန်ကျောင်းတော်နဲ့ပတ်သက်ပြီးမဲပေးခွင့်တောင်းခံခဲ့ပြီးနောက်နှစ်တွေအတွင်းကဘာအရရကဂိုင်းကျုပ်ယဟန်တော်ရဲ့အစီအဝေးကနေဆုံးဖြတ်လုပ်ဆောင်နေခဲ့ဗာတီကန်ကျောင်းတော်အုပ်ချုပ်ရေးပုံစံကိုပုပ်ယဟန်မင်းကြီးကပြောင်းလဲပစ်ခဲ့တာဖြစ်ပါတယ်အခုချိန်ထိဗာတီကန်ကျောင်းတော်မှာအမျိုးသားဖုန်းတော်ကြီးတွေပဲမဲပေးခွင့်ရှိပါတယ်အခုပြောင်းလဲလိုက်တဲ့စီမင်းအသစ်အရာနောက်လာမယ့်အစီအဝေးမှာခရီးယန်ဘာသာဝင်သီလရှင်5ဦးဟာခရီးယန်ဖုန်းတော်ကြီး5ဦးနဲ့အတူဘာသာရေးဆိုင်ရာကိစ္စတွေအတွက်မဲပေးဆုံးဖြတ်ခွင့်ရမှာဖြစ်ပါတယ်
စီကြောက်1ကီလိုဂရမ်ရောင်းဝယ်ဖောက်ကားမှုမှာပါဝင်ပတ်သက်ခဲ့မှုနဲ့အမျိုးသားတူကိုစင်ကာပူမှာတည်တံပေးလိုက်ပါတယ်။အသက်46နှစ်အရွယ်စင်ကာပူနိုင်ငံသားတန်ဂါရာဂျူဆူပီယာဟာဖမ်းဆီးခံရချိန်မှာစီကြောက်လက်ဝယ်မတွေ့ခဲ့ဘဲတက်သည့်အထောက်အထားအားနည်းခဲ့လို့သူ့ကိုတည်တံကနေလူငင်းချမ်းသာခွင့်ပေးဖို့မိသားစုဝင်တွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂကတောင်းဆိုပေမဲ့ဗိုလ်ထူးနေမနဲ့အာရုံတက်ချိန်မှာကွက်မြက်လိုက်ပါတယ်။စင်ကာပူအစိုးရရှေ့နေတွေဘက်ကတော့ဖုန်းနံပါတ်တွေကိုတဲလွန်စားလိုက်ပြီးခြေရာခံချက်အရသူဟာဆေးကြောက်သေးယူပို့ဆောင်ရမှာပါဝင်စီစဉ်ခဲ့တယ်လို့ဆွဆွဲထားတာပါဒါပေမဲ့တန်ဂါရာဂျူးကတော့သူဟာ2018မှာဖြစ်ခဲ့တဲ့အမှုမှာဆက်နွယ်နေတဲ့အခြားသူတွေနဲ့ဆက်နွယ်ပြောဆိုမှုမဟုတ်ကြောင်းအခိုင်အမာညင်းပါတယ်စင်ကာပူမှာဥပဒေကြောင်းအရဆေးကြောက်900ဂရမ်အထက်ရောင်းဝယ်ဖောက်ကားရင်တည်ရန်ချမှတ်နိုင်ပါတယ်ခင်ဗျာမြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်းစိတ်ဝင်စားဖွယ်ရာထိတ်တန့်သတင်းတွေကိုကုစော်မိုးကျော်နဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေနိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ထိုင်းနိုင်ငံကပေးပို့လာတဲ့သတင်းဖြစ်ပါတယ်လွန်ခဲ့တဲ့16နှစ်ကရွှေဝါရောင်တန်ခါလှူရှာမှုမှာသတင်းရိုက်ကူးနေတော့မြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ရန်ကုန်မြို့မှာတည်ဆုံခဲ့ရတဲ့ဂျပန်သတင်းတောက်ခန်းကြီးနာဂါကြီးရဲ့ကင်မရာကိုဘန်ကောက်မြို့ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်းမှမိသားစုထံပြန်ပြီးတော့ပေးအပ်ခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးမန့်ညွညွလွင်ဘန်ကောက်ကနေသတင်းပေးပို့ပါတယ်ခင်ဗျာ
တွင်နေရတဲ့ဗီဒီယိုမြင်ကွင်းတွေကတော့2009ခုနှစ်စက်တင်ဘာလကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရွှေဝါရောင်တော်လန်ရေးလို့ပြောဆိုကြတဲ့တန်ခါလှုပ်ရှားမှုအတွင်းဂျပန်နိုင်ငံသားသတင်းသမားတို့ဦးဖြစ်တဲ့ခန်းကြည်နာဂါကြီးသတင်းရယူရိုက်ကူးနေတဲ့ပုံလေးဖြစ်ပါတယ်
။こうした仏塔の前には皆さんこうして市民がですね集結しています。そうした中重装備した
စစ်တပ်ခုပဲရောက်လာပါတယ်ဟိုဘက်မှာပါလက်နဲ့တွေလဲပါလာတယ်လို့ကျွန်တော်ထင်ပါတယ်လူအုပ်ကြီးကတော့ဖျားရှိမှပြည့်နေတာအဲ့ဒီလူအုပ်ကြီးတဲ့ကိုစစ်တပ်ကကားကြီးတွေရောက်လာနေပါပြီဆိုပြီးသူကပြောခဲ့တာပါခန်းကြီးနာဂါကြီးကအဲ့ဒီစက်တင်ဘာလ29ရက်နေ့မှာပဲတန်ဃာနဲ့လူလူတွေရဲ့လှုပ်ရှားမှုကိုစစ်တပ်ရဲ့ပြစ်ခတ်ဖြုတ်ခွင်းမှုအတွင်းတနက်ထိမှန်ပြီးနေရာမှာပဲတည်ဆုံခဲ့ရပါတယ်အဲ့ဒီအချိန်ကပျောက်ဆုံးသွားခဲ့တဲ့ခန်းကြီးနာဂါကြီးရဲ့ဗီဒီယိုကင်မရာကိုသူ့ရဲ့မိသားစုထံပြန်လည်ပေးအပ်တဲ့ပွဲကိုအခုဧပြီလ26ရက်နေ့နေ့လယ်မှာထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်း FCCT မှာပြုလုပ်ခဲ့တာပါ
Much appreciated. Thank you all for joining us at this event. I think right off the top, I'd like to address the question of the embargo.
ခန်းချီနာဂါရဲ့ညီမဖြစ်သူနိုရီကိုအိုဂါဝါတက်ရောက်လက်ခံရယူခဲ့ပါတယ
်။ Jokyo desu node kono koto wa daihen na odorugi to yorokobi desu. Kono kamera to tape について wa kakujitsu ni nihon ni mochi kaeri hontou ni ari ga.
Kamera re ma ba ache let twe shi man akhu chain di ma ti kha ya ba u. Da chaung akhu chain ma kamera ne athe ka mat tan ni twei la ra ha a a tin sia phit pi wan ta mi ba de.ဒီကင်မရာနဲ့တိတ်ခွေကိုကျမတို့ဂျပန်ကိုပြန်ယူသွားပြီးတော့ကျမအကိုနောက်ဆုံးအချိန်အထိတကယ်ကင်ခဲ့သလားဆိုတာကိုအတည်ပြုပေးပါမယ်။မှတ်တမ်းအချက်လက်တွေကိုလည်းဂယုတစိုက်စစ်ဆေးသုံးသပ်ပြီးကျမအကိုသူ့ဘာကိုတင်ပြခြင်းတည်းလဲဆိုတာနဲ့သူ့ဘာကြောင့်ဒီဆုံးရတယ်လဲဆိုတာရဲ့နောက်ွယ်ကအဖြစ်မှန်ကိုဖော်ပြပါမှာပါလို့ပြောခဲ့ပါတယ်။
時間の本日26日午後8時までに
ကင်မရာကိုပြန်လည်ပြည့်ရတဲ့ပွဲကိုတက်ရောက်ခဲ့သူဒီမိုကရက်တစ်မြန်မာအသံ DVB ရဲ့တာဝန်ရှိသူတူဖြစ်တဲ့ကိုရေးချမ်းနိုင်ကတော့ဒီကင်မရာကိုစစ်အာဏာမသိမ်းမီခရဲကကျွန်တော်တို့ရခဲ့တာပါအဲ့ဒီအချိန်ကပြန်ပေးဖို့အတွက်စိုးရိမ်တာကြောင့်မပေးဖြစ်ခဲ့ပါဘူးမိသားစုကိုဘယ်လိုနည်းနဲ့ပြန်လွှဲပေးရမလဲဆိုတာတော့စဉ်းစားပါတယ်ကျွန်တော်တို့အားလုံးကလည်းအဲ့ဒီအချိန်မြန်မာပြည်တွင်းမှာရှိနေတော့လုံခြုံရေးအတွက်စိတ်ပူရလိုပါလို့ပြောဆိုခဲ့ပါတယ်အဲ့ဒီနောက်မှာတော့16နှစ်ကြာခဲ့ပြီဖြစ်တဲ့အဖြစ်အပျက်တွေကြောင့်ပျောက်ဆုံးနေခဲ့တဲ့မစ္စတာခန်းဂျီနာဂါရဲ့ကင်မရာကိုညီမဖြစ်သူနိုရီကိုအိုဂါဝါပြန်လည်လက်ခံရရှိခဲ့တာဖြစ်ပါရဲ့ရှင်။ကျမညညလွင်ပ
ါ။ရန်ကုန်မှာတည်ဆုံခဲ့ရတဲ့ဂျပန်သတင်းတောက်ခန်းဂျီနာဂါရဲ့ကင်မရာကိစ္စနဲ့ပတ်သက်ပြီးတော့မညညလွင်ဘန်ကောက်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ယူကရိန်းဘက်ကအရေးကိုလည်းကြည့်ရအောင်ပါ။ယူကရိန်းနိုင်ငံပင်လယ်နဲ့စိတ်ကမ်းတွေကနေကမ္ဘာအနှံ့ဘေးကင်းကင်းနဲ့ကောက်ပဲသီးနှံတွေကိုတင်ပို့နိုင်တဲ့အစီအစဉ်တရက်ကိုရပ်ဆိုင်းမယ်လို့ရုရှားကချိန်ချောက်လိုက်ပါတယ် G7 ဆက်မှုဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံကရုရှားအပေါ်ပိတ်ဆို့တံခတ်အရေးယူမှုအသစ်တွေလုပ်မယ်လို့သတိပေးလိုက်အပြီးမှာအခုလိုချိန်ချောက်ခဲ့တာပါ Henry Richwell သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညာကတင်ပြမှာဖြစ်ပါတယ်
G7 ဆက်မှုဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံကရုရှားစီကိုတင်ပို့သမျှအားလုံးနီးပါးကိုတားမြစ်ထားဖို့စဉ်းစားနေတဲ့အကြောင်းဂျပန်အစိုးရသတင်းအရင်းမြစ်ကိုကိုးကားပြီးဂျပန်ကျိုတိုသတင်းဌာနကရေးပါတယ်ရုရှားသမ္မတဟောင်းဒီမီထရီမက်ဒီဗက်ကအဲ့ဒီလိုတားမြစ်မယ်ဆိုရင်ပင်လယ်နက်ကကောက်ပဲသီးနှံတွေတင်ပို့တာကိုရပ်ဆိုင်းမယ်လို့ပြောပါတယ်ဒီသဘောတူညီချက်ဟာဆိုရင်တူရကီနဲ့ကုလသမဂ္ဂကဂျာဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးယူကရိန်းပင်လယ်နက်စိတ်ကမ်းတွေကနေကောက်ပဲသီးနှံတွေကမ္ဘာဈေးကွက်ကိုတင်ပို့နိုင်ပြီးအစ္စတန်ဘူမြို့မှာသင်းမောတွေကိုပူးပေါင်းစစ်ဆေးနိုင်တာပါယူကရိန်းဟာကမ္ဘာပေါ်မှာ၅ခုမြောက်ကောက်ပဲသီးနှံအများဆုံးထုတ်လုပ်သူပါဇူလိုင်လကတည်းကသဘောတူညီမှုအရကောက်ပဲသီးနှံတန်ချိန်ပေါင်း28တန်လောက်တင်ပို့နိုင်ခဲ့ပါတယ်ဒါကိုရပ်ဆိုင်းလိုက်ရင်တော့ကမ္ဘာစားနပ်ရိက္ခာအကျပ်တဲပေါ်မှာအကျိုးသက်ရောက်မှုကြီးမယ်လို့ကြွမ်းကျင်သူတွေကသတိပေးပါတယ်ကြွမ်းကျင်သူ EM Mitchell က
The Black Sea deal isn't renewed and Ukraine can't
expand the net သဘောတူညီချက်ကိုတတ်တမ်းမတိုးနိုင်လို့ယူကရိန်းကမတင်ပို့နိုင်ရင်အစားအသောက်ဈေးတွေတိတိတသာပြန်တက်လာမယ်လို့ထင်ပါတယ်
။မေလ18ရက်မှာတတ်တမ်းကုန်ဆုံးမဲ့ဒီသဘောတူညီချက်ကိုထပ်တိုးမှာမဟုတ်ဘူးလို့ရုရှားကပြီးခဲ့တဲ့လကပြောခဲ့ပါတယ်။ကုလသမဂ္ဂနဲ့ရုရှားသဘောတူထားတဲ့နောက်ထပ်သဘောတူညီမှုတစ်ခုမှာတော့အနောက်နိုင်ငံရဲ့ပိတ်ဆို့မှုတွေကိုခံနေရတဲ့ရုရှားစိုက်ပျိုးရေးကဏ္ဍကိုကူညီဖို့ပြက်ကွက်တာကြောင့်လို့ရုရှားကအကြောင်းပြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေလက်ဗရော့က
ရုရှားဓာတ်မြေဩဇာနဲ့ကောက်ပဲသီးနှံတွေတင်ပို့ရမှာရှိတဲ့အခက်အခဲတွေကိုဖယ်ရှားဖို့ကိစ္စမှာဘာမှမလုပ်ပေးပါဘူ
းဒီလိုပြောပေမဲ့လည်းရုရှားဂျုံတင်ပို့မှုဟာပြီးခဲ့တဲ့နှစ်ကနှစ်ဆတက်သွားပါတယ်ရုရှားဘက်ကတောင်းဆိုတာတွေတဲကတခုအပါဝင်ကတော့ရုရှားစိုက်ပျိုးရေးဘဏ်ကို Swift ကမ္ဘာဘဏ်စနစ်ထဲပြန်ထည့်ဖို့အပါဝင်လက်ရာသုံးစက်ပစ္စည်းတွေကိုရုရှားကိုပြန်တင်ပို့ဖို့နဲ့အမဂန်လုပ်ငန်းမှာကန့်သက်ထားတာရုရှားသင်းမောတွေနဲ့ကုန်ပစ္စည်းတွေကိုကန့်သက်ထားတာတွေကိုပယ်ဖျက်ပေးဖို့ပါဝင်ပါတယ်လေးလာသူစတီဗင်ဖလင်းက
Certainly those demands cannot be fully met and the Russians know it
ဒီတောင်းဆိုမှုတွေအလုံးဖြည့်ပေးနိုင်မှာမဟုတ်တာသိကြပါတယ်ရုရှားဘက်ကလည်းသိပါတယ်အစားအသောက်ကိုသုံးပြီးသူတို့လိုသလောက်ရအောင်လုပ်နေတာပါရုရှားသိယူထားတဲ့နယ်မြေတွေကိုယူကရိန်းကပြန်တိုက်ဖို့လုပ်နေတဲ့အချိန်ပြည်ပကတွေကိုတိုးလာမဲ့အချိန်မှာသူတို့ကလုပ်နေတာပါ
တကယ်လို့ရုရှားကကောက်ပဲသီးနှံသဘောတူညီချက်ကိုပယ်ဖျက်လိုက်ရင်ကော
If Russia clearly decides to be aggressive
Russia ရန်လိုဆုံးဖြတ်ပြီးတင်မောသွားတဲ့လမ်းကြောင်းမှာ ဘိုင်းထောင်တာတင်မောတွေကိုပြစ်မှတ်ထားတာလုပ်မယ်ဆိုရင်တင်မောတွေကထွက်တော့မှာမဟုတ်ပဲအာမခံဂျီတွေကအရန်တက်သွားမှာပေါ့ပင်လယ်နဲ့ထဲမလာဘူးတင်မောပိုင်ရှင်တွေဆုံးမြတ်ချက်မှာပေါ့ကောက်ပဲသီးနဲ့တင်မောမှုလမ်းကြောင်းကိုတုံ့နှောင်လိုက်သူဖြစ်သွားမှာပေါ့
ဒီသဘောတူညီချက်ကိုတက်တန်းတိုးဖို့ကုလသမဂ္ဂနဲ့ G7 အဖွဲ့ဝင်နိုင်ငံတွေကရုရှားကိုတိုက်တွန်းနေပြီးအဲ့ဒီနေရာမှာအနှောက်အယှက်တစ်ခုဖြစ်သွားရင်အစားအသောက်ဈေးတွေတိတိတတ်တာတက်သွားမှာဖြစ်ပြီးကမ္ဘာအစင်းရဲဆုံးနိုင်ငံတွေကအသက်တွေပေါ်မှာဘေးရန်တွေအကျရောက်စေမယ်လို့တတိပေးထားပါတယ်ခင်ဗျာ
ယူကရိန်းရဲ့ကောက်ဘဲသီးနှံတွေကိုတားမြစ်မဲ့ဒီရုရှားရဲ့အစီအစဉ်တွေနဲ့ပတ်သက်လို့နားဆင်ရအပြီးမှာတော့ယူကရိန်းကိုဆေးဘက်ဆိုင်ရာအကူအညီပေးလို့ပေးနေကြသလဲဆိုတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ခန္ဓာကိုယ်အစိပိုင်းတွေအစားထိုးခွဲစိတ်ကူတာပေးနေတဲ့နယူးယောက်ကဆရာဝန်ဒေါက်တာရောဘတ်မွန်ဂိုမရီဟာယူကရိန်းကိုတတိယအကြိမ်သွားရောက်ဖို့စီစဉ်နေပါတယ်။သူဟာရုရှားကျူးကျော်တိုက်ခိုက်မှုအတွင်းဒဏ်ရာသူတွေကိုကူတာပေးနေတဲ့ယူကရိန်းကဆရာဝန်တွေကိုအကူအညီပေးနေသလိုယူကရိန်းနိုင်ငံလေဗစ်မြို့ကဆေးရုံမှာလိုအပ်တဲ့ဆေးပစ္စည်းကရိယာတွေကိုဝယ်ယူပြီးတော့ကူညီနေသူလည်းဖြစ်ပါတယ် VOA သတင်းတော့အီရိုင်းနာဆိုလိုမော့ကိုပေးပို့တဲ့သတင်းကိုတော့ဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
တရက်ထင်းနဲ့လူနာ၁၀ယောက်ကိုကြောက်ကအစားထိုးကုသပေးခဲ့တဲ့ဒေါက်တာရောဘတ်မွန်ဂိုမရီဟာနိုင်ငံတကာရဲ့အလေးထားရတဲ့ခွဲစိတ်ဆရာဝန်တစ်ဦးဖြစ်ပါတယ်သူဟာကြောက်ကအစားထိုးရမယ့်လူနာပေါင်း2000ကျော်ကိုခွဲစိတ်ခဲ့သူပါ2022နှစ်ဦးမှာယူကရိန်းကိုရုရှားဝင်တိုက်ပြီးမကြခင်မှာပဲအဲဒီကလူနာတွေကိုကူညီဖို့အတွက်သူကဆုံးဖြတ်ခဲ့ပါတယ
် I didn't think it was enough to be sympathetic or to talk about it but
ထိုင်တနာနေုံပြောနေုံနဲ့မလုံလောက်ဘူးလေဒါမျိုးကကိုယ်တိုင်ပဲဝင်လုပ်ပေးဖို့လိုတဲ့အလုပ်လို့ကျွန်တော်ထင်ပါတယ
်ပိုလန်ကလှုပ်ဖို့ကင်တဲ့ရဲ့အကူအညီနဲ့ယူကရိန်းကခန္ဓာအစိတ်ပိုင်းအစားထိုးခွဲစိတ်ကိုဆံဝင်တွေကိုအွန်လိုင်းကနေတွေ့ဆုံပြီးအခုလိုခွဲဆက်ရမှာကူညီဖို့အတွက်ယူကရိန်းကိုသူတွားရောက်ခဲ့တာဖြစ်ပါတယ်။ရောက်ရောက်ချင်းပဲသူကလုပ်ငန်းစခဲ့တာပါ
။ When we got to Lviv the light all the lights were out the next morning we had
Lviv ကိုရောက်တော့နေလဲမလာပါဘူး။နောက်နေ့မနက်မှာပဲခွဲဖို့စီစဉ်ထားတဲ့အစားထိုးခွဲစိတ်မှုနှစ်ခုလုပ်ခဲ့ရတယ်။ဆိုတော့ခဏလောက်လေးအိပ်ပြီးတာနဲ့အလုပ်ဆက်လုပ်ရတဲ့သဘောပါ
။ဒေါက်တာမွန်ဂိုမရီကိုယူကရိန်းကိုလာဖို့အတွက်ဖိတ်ခဲ့တဲ့ခန္ဓာကိုယ်စိတ်ပိုင်းအစားထုတ်ကယူကရိန်းဆရာဝန်ကအီဟောဟူမန်နီဖြစ်ပါတယ်။ရှစ်ဖြစ်နေတဲ့နေရာကိုလာဖို့ကြောက်သလားလို့သူကမေးကြည့်ပါတယ်တဲ့
။ဂစ်ပွေဘလာဒူဂျေဒူဂျေတ
ကံပြေတဲ့အဖြေကိုကျွန်တော်ဂုတိမှတ်မိနေတယ်။ तू ကသူကိုယ်တိုင်နှလုံးအစားထိုးထားတဲ့သူပါတဲ့။သူမှာနှလုံးအသစ်ရခဲ့ချိန်ကစပြီး तू ဟာအသက်ရှင်တန်ချိန်ပိုးရလာပြီမို့ဒီအချိန်ကိုလိုအပ်သူတွေကိုကူညီတဲ့နေရာမှာအသုံးချချင်တယ်လို့ तू ကပြောပါတယ်။
ဒေါက်တာမွန်ဂိုမရီဟာတပတ်ကြာလစ်ဗစ်မှာနေတော့အစားထိုးခွဲစိတ်မှု၄ခုလုပ်ခဲ့တယ်လို့အကုန်လုံးလဲအောင်မြင်တယ်လို့ပြောပါတယ်။ဒါအပြင်အကူအညီပေးနိုင်တဲ့တခြားနီးလန်းတွေကိုလည်းသူတွေ့ခဲ့တယ်လို့ပြောပါတယ်
။ But the whole time I was there I was writing down the things that
ကျွန်တော်အဲ့ဒီမှာရောက်နေတဲ့အချိန်လုံးအဲ့ဒီမှာဘာပစ္စည်းတွေလိုနေတယ်လဲဘလို့ပစ္စည်းမျိုးစုအကျိုးရှိနိုင်မလဲဆိုတာကိုကျွန်တော်လိုက်ကြည့်ပြီးခြားရေးထားလိုက်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်အမေရိကကိုပြန်တဲ့အခါမှာအဲ့ဒါတွေဝယ်ဖို့ရမုံငွေရှာဖို့ဖြစ်ပါတယ်
။သူနယူးယောက်ကိုပြန်ရောက်ချိန်မှာဒေါ်လာ3သိန်းလောက်ရှာပေးနိုင်ခဲ့တာပါ။သူ့ရဲ့ဆေးကန်းကနေယူကရိန်းဆေးရုံအတွက်လိုအပ်မဲ့ပစ္စည်းတွေဝယ်ပြီး2022အောက်တိုဘာသူဒုတိယတစ်ခေါက်ယူကရိန်းကိုသွားတဲ့အချိန်မှာပို့ပေးခဲ့ပါတယ်။ယူကရိန်းမှာနှစ်စင်မီးပေးတဲ့နေရာတွေနဲ့တခြားအဆောက်အုံတွေဟာအမဲလုံးလုံးအပြစ်ခတ်ခံနေရတာကြောင့်စိတ်ဖိစီးမှုနဲ့အတူလောက်အကန်ရတာကခက်ခဲလာတယ်လို့လည်းပြောပါတယ
် The lights go off the generators have to come on there's that terrible couple of you know
မီးပြက်ရင်မီးစက်တွေဖွင့်ရပါတယ်အကုန်မှောင်သွားပြီးလေးပိစက်တွေ EKG စက်တွေအားလုံးရပ်သွားချိန်မှာမီးစက်ကိုပြောင်းဖွင့်ရတာကအတော်ကြောက်စရာကောင်းပါတယ်ဒီလိုအခြေအနေအောက်မှာလောက်ကန်ရတာအတော်ကြောက်စရာပ
ါဒေါက်တာမွန်ဂိုမော်ရီဟာအခုသူ့ရဲ့ Ukraine တက်တရာခီးစဉ်အတွက်ပြန်နေပါတယ်ဒီတစ်ခေါက်တော့ခြေထုလက်တူလိုအပ်နေသူတွေစိတ်ပိုင်းဆိုင်ရာကုသမှုလိုအပ်နေသူတွေကိုကူညီมาဖြစ်ပါတယ်။သူဟာနယူးယောက်ကသူ့ဆေးရုံနဲ့ Livet ကနက်စလမ်နီပြန်လည်ထူထောင်ရေးဌာနတို့ပူးတွဲပြီးလှုပ်ဆောင်မဲ့စီမံကိန်းတွေအတွက်ရန်ပုံငွေတွေရှာထားတာဖြစ်ပါတယ
်။ဆေးဘက်ဆိုင်ရာခွဲစိတ်ကုသမှုနဲ့ပတ်သက်တဲ့အကူအညီတွေယူကရိန်းကိုပေးပို့နေတဲ့ဆရာဝန်တူဦးရဲ့လှုပ်ဆောင်ချက်တွေကိုနားဆင်ရပြီးမှတော့အခုတခါအိန္ဒိယဘက်ကပိဋိပက္ခကဘာလဲဆိုတာကြည့်အောင်ပါ ဟိန္ဒူမွတ်စလင်ပြည်ပကဟာအိန္ဒိယရင်ဆိုင်ရတဲ့အဓိကပြဿနာတွေကတစ်ခုဖြစ်ပါတယ်။ဒီပြည်ပကက1992ခုနှစ်ကစခဲ့တယ်လို့အတော်များများကယူဆကြပါတယ်။အိန္ဒိယနိုင်ငံကြုံရတဲ့စိန်ခေါ်ချက် AB သတင်းဆောင်ပါကိုအခြေခံပြီးဦးတင်မောင်တန်းပြောပြမှာဖြစ်ပါတယ်ဗျာ
။လူဦးရေသန်းပေါင်း1400ကျော်ရှိတဲ့အိန္ဒိယဟာကမ္ဘာမှာလူဦးရေအထူးထက်ဆုံးနိုင်ငံဖြစ်လာတော့မှဖြစ်သလိုဘာသာရေးအရအကွဲဆုံးတိုင်းပြည်ဖြစ်လာမဲ့အရေးနဲ့လည်းရင်ဆိုင်နေရပါတယ်ရရွာအတိုင်ဝင်းနေကြမှာအခုတော့ဆုံးကြုံတွေ့နေရတဲ့အကွဲအဟကတော့1962ခုနှစ်အိန္ဒိယမြောက်ပိုင်းကမြို့ကလေးတစ်မြို့မှာဟိန္ဒူလူအုပ်ကြီးကဟိန္ဒူဘုရားကျောင်းတည်ဆောက်ဖို့တမိုင်းဝင်ပဒီကိုဖြိုပစ်ခဲ့ရတာစတယ်လို့ယူဆကြပါတယ်ဒီအယုဒ္ဓယာမြို့လေးဟာဒီကနေ့အိန္ဒိယအကွဲအဟကိုအဲ့ဒီခေတ်ကထင်ဟခဲ့တာပါဒီမြို့လေးဟာသူ့ရဲ့အိမ်လို့အသက်58နှစ်အရွယ်ဟိန္ဒူဘုန်းကြီးဆွာမီရမ်ဒတ်ကပြောတတ်ပါတယ်။ဒတ်အတွက်တော့အယုဒ္ဓယာဟာဟိန္ဒူဘာသာဝင်တွေရဲ့အထွတ်မြတ်ဘုရားယာမမွေးဖွားရာမြို့ဖြစ်ပါတယ်။ဟိန္ဒူတွေကိုကိုရယာမဘုရားကျောင်းတော်ကြီးရှိလာမဲ့နေရာလေးဖြစ်ပါတယ်။ဒီကျောင်းတော်ကြီးကိုဘုရားပုတွေအတွက်လာမဲ့နှစ်မှာစဖွင့်ပေးတော်မှာပါ။ဟိန္ဒူဘုန်းတော်ကြီးဒတ်ကအခုလိုပြောပါတယ်
။ရာမန္ဒရ जिसके लिए इतने हम
ကျွန်တော်တို့ရဲ့အဘိုးဘေးတွေကတိုက်ပွဲဝင်ခဲ့ပြီးသူတို့အသက်တွေဆုံးလွတ်ခဲ့တဲ့ရာမဖရာကျောင်းဟာဒီနေ့တကယ်ကိုဖြစ်လာတော့မှာပါဒီဖရာကျောင်းကိုကျွန်တော်တို့မျက်တွေ့လက်တွေ့မြင်နိုင်တော့မဲ့မင်္ဂလာရှိတဲ့အချိန်အခါမှာကျွန်တော်တို့ဝမ်းသာပျော်ရွှင်နေကြပါတယ
်အိန္ဒိယဟာဘာသာရေးအတိတ်အကျိုးကိုပြန်ဆက်ဖို့ရှာဖွေနေပြီးမူလဗုဒ္ဓအခြေခံအပြင်ဟိန္ဒူနိုင်ငံဖြစ်တယ်လို့ဟိန္ဒူဘုန်းကြီးဒတ်ကဆိုပါတယ်ဒါကဟိန္ဒူအမျိုးသားရေးဝါဒရဲ့အဓိကယုံကြည်ချက်လည်းဖြစ်ပါတယ်လူနည်းစုတွေအထူးသဖြင့်မွတ်စလင်တွေဟာဟိန္ဒူဘာသာကိုအရေးတည်ယူအလေးထားရမယ်လို့လည်းယူဆကြတာပါဟိန္ဒူတွေအလေးထားတဲ့အယုဒ္ဓယာဟာဆေယက်မိုဟာမက်မူနာအဘဒီရဲ့မြို့လေဖြစ်ပါတယ်သူကအခုလိုဆိုပါတယ
်ဟမ်ဆမစတင်ယဟာကဒိလ်တိုမွတ်စလင်
တွေချိတ်ခွဲစရာဖြစ်နေတာကိုကျွန်တော်ခံစားလို့ရပါတယ်ရာမဖျားကျောင်းတိဆောက်တာကိုဘယ်မွတ်စလင်ကမှမဆန့်ကျင်ကြပါဘူးဒါပေမဲ့ပြောင်းလဲလာတဲ့ကိစ္စတွေနဲ့တပတ်တလုတ်ပုံကင်ပုံနဲ့အတူဖြစ်လာတဲ့ခံစားချက်တွေကိုကျွန်တော်တို့စန့်ကျင်ကြတာပါဒါကယဉ်ကျေးမှုအပေါ်တက်ရောက်နေပါတယ
်အဘိဓိအတွက်ကတော့ပြတ်သွားတယ်ပရိဟာအယုဒ္ဓယာမြို့ကမွတ်စလင်တွေဖို့သူတို့ဘာဆိုတဲ့အမှတ်လက္ခဏာအတွက်အရေးကြီးလာပါတယ်1992ခုနှစ်ဒီဇင်ဘာလ6ရက်မှာဟိန္ဒူအစိုးရတွေကဖျက်ဆီးခဲ့တဲ့16ရာစုဘယ်ဘရီဘလီကိုသူကယဉ်ညွတ်ပြောတာပါဟိန္ဒူသဘောထားတင်မာသူတွေကတော့သူတို့ရဲ့ဖျားရာမမွေးခဲ့တဲ့နေရာမှာအဲ့ဒီတုန်းကမွတ်စလင်အုပ်ချုပ်သူတွေကဗလီတည်ခဲ့ကြတာလို့ပြောကြပါတယ်ဒီနေရာမှာရာမဖျားကျောင်းတော်ကြီးတိဆောက်ရေးအတွက်အိန္ဒိယမှာဘာသာရေးအဓိကယုံတွေဖြစ်ခဲ့ရသလိုတရားတော်တွေလည်းဖြစ်ခဲ့ရပါတယ်2019ခုနှစ်မှာဟိန္ဒူတွေဘက်ကဥပဒေအရအနိုင်ရရှိခဲ့ပါတယ်ဟိန္ဒူဘုန်းကြီးဒတ်ကအခုလိုဆက်ပြီးပြောပါတယ
်ပဟလီဘာတ်တော့ဟမ်လောကजो ढांचा तोरे हैं
ကျွန်တော်ဖြက်စီးလိုက်တာကဗလီမဟုတ်ဘူးဆိုတာပထမပြောချင်ပါတယ်ဖျားเจ้าတို့ခုကိုကျွန်တော်ဖြိုဖျက်လိုက်တာပါဒါကိုဗလီလို့ကျွန်တော်ဘယ်တော့မှမစဉ်းစားခဲ့ပါဘူးဘာကြောင့်လဲဆိုတော့ဟိန္ဒူဖျားယာမကအဲ့ဒီမှာအမဲရှိခဲ့တာအကြောင်းပါပဲ
2014ခုနှစ်နရိန္ဒရာမိုဒီဝန်ကြီးချုပ်ဖြစ်လာကတည်းကမွတ်စလင်တွေအပေါ်အမျက်ဒေါမန်တက်လာကြတဲ့တိုက်ဆိုင်မှုလို့ဆိုဖို့ခက်လာပါတယ်မွတ်စလင်တွေဟာဟိန္ဒူအမျိုးသမီးတွေကိုလက်ထပ်ပြီးလူရေရလွှမ်းမိုးကိုစူးစမ်းနေကြတယ်လို့ဟိန္ဒူတချို့ကဆွဆွဲကြပါတယ်။ဒါပေမဲ့မွတ်စလင်တွေရဲ့မွေးဖွားနှုန်းက1962မှာ 4.4 ရှိရာက 2020 မှာ 2.3 ကိုကျခဲ့တာစီးရင်စရာတွေကပြသနေပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့အိန္ဒိယချင်းဖြစ်တဲ့အိန္ဒိယနိုင်ငံမှာမွတ်စလင်နဲ့ဟိန္ဒူတွေကြားကပဋိပက္ခအတိုင်းအတာကိုဦးတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ PO ရဲ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်တိတ်မကြခင်မှာပဲ Editor နဲ့ဆွေနွေကန်ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေကိုဆက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ PO ကိုကြည့်ရှုဆောင်မြော်နားဆင်တဲ
့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဗ ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VUE American Tan ရဲ့မနက်ခင်းကြာသပတေးနေ့အစီအစဉ်ကိုမနက်6နာရီခွဲကနေ9နာရီအထိဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်လိုင်းနိုမီတာ24 40 51လိုင်းလံမီတာ190အပြင် VO ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်။ဒါအပြင်ကျွန်တော်တို့ VO ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာရောက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီအားကစားကဏ္ဍနဲ့လူဒူးနဲ့ကျမ်းမာရေးကဏ္ဍတွေမတိုင်ခင်မှာဒီ editor နဲ့ဆွေးနွေးကန်အစီအစဉ်ကိုမတိုင်ခင်မှာလူဒူးနဲ့ကျမ်းမာရေးအစီအစဉ်မှာနားဆင်ရမှာကတော့
ဟုတ်ကဲ့ဒီလည်းတော့တွေးပုတ်ဆင်းတယ်လို့ယူဆရတယ်เนาะတွေးပုတ်တွေဆင်းလို့ရှိရင်เนาะများများဆင်းရင်ပိုကောင်းတယ်အဲ့တော့များများဆင်းရအောင်ဟာတွေးပုတ်
သိမကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုအလှည့်ကြတာကတော့ editor နဲ့ဆွေးနွေးကမဲ့ဖြစ်ပါတယ်မြန်မာနိုင်ငံပိုင်ကိုကူးကျွန်းမှာတရုတ်ထောက်လိုင်းရေးစခန်တိဆောက်နေတယ်ဆိုတဲ့ကိစ္စအပေါ်မှာအိန္ဒိယကအထူးပဲစိုးရိမ်နေပါတယ်ဒီကိစ္စဟာမြန်မာအပါအဝင်ဒေသတွင်းမှာကောဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်ပါသလဲအခုတစ်ပတ်အဒီရာနဲ့ဆွေးနွေးကန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှသစဉ်အောင်ကမေးမြန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စန်းသား
မင်္ဂလာပါများရှင
်ကိုကိုချွန်းမှာတရုတ်ကနေပြီးတော့ဂျာဂန်ထောက်လန်းရေးစခန်းတိဆောက်နေတယ်ဆိုပြီးတော့အိန္ဒိယဘက်ကပြောဆိုလာတာရှိပါတယ်ဒီတရုတ်ရဲ့အလုပ်သမားတွေလုကင်နေတာတွေနောက်ပြီးတော့အဆောက်အဦတွေဒါတွေကိုဂျိုဒူအရရတဲ့ဓပုံတွေကနေပြီးတော့ဒီအိန္ဒိယထောက်လန်းရေးသတင်းတွေပေါ့နော်ပြီးတော့အစိုးရအဖွဲ့အစင်စင်ကပြောလာတာကိုတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီသတင်းကဘယ်လောက်ထိခိုင်မာမှုရှိပါသလဲ
အာထောက်ထားကတော့အတိအကျလက်ဆွလက်ကင်မပြနိုင်ဘူးပေါ့သူတို့လည်းပဲသူတို့သုံးတာကတော့ listening post ပေါ်လေထောက်လှမ်းဖမ်းယူနိုင်တဲ့နားဆင်နိုင်တဲ့စခန်းဖြစ်တဲ့အိန္ဒိယဘက်လူတော်ကိုဒါမဲ့လည်းအခုကအိန္ဒိယဘက်ကမြေပုံတွေပြရတဲ့ဆွဲအထက်မှာတကယ်တိဆောက်ရေးလုပ်ငန်းတွေကိုသူတို့ချက်ထွင်ပြရတယ်အဲဒီထက်မှာကိုကိုကျွန်းကြီးပေါ့ကျွန်းကြီးနဲ့ကျွန်းလေးကြီးကိုကိုကျွန်းကြီးမှာလေရင်ကွင်းတိဆောက်နေရကိုပြေးလမ်းကိုအိမ်ကမီတာ1300အခုမီတာ2300တိချက်လိုက်တယ်နောက်ပြီးတော့စခန်း border ကြီးတိဆောက်တယ်ဘာညာလုတ်တယ်ဆိုတော့သုံးသပ်သူတွေကဘယ်လိုဒီဆရာရဲ့ပညာရှင်ကဟိုဆင်းနေဟောက်ကဆွနေရတမလဲတွေ့ကြပါတယ်တချို့အာတရုတ်ရဲ့အကူအညီတရုတ်ခိုင်းလို့မဟုတ်ဖဲနဲ့တရုတ်ကိုတနည်းအားဖြင့်တရုတ်အလိုကိုလိုက်လို့မဟုတ်ဖဲနဲ့မြန်မာနိုင်ငံအတွက်ဒီဟာတိဆောက်စရာအကြောင်းမရှိဘူးအဲ့နေရာမှာဆိုတော့တရုတ်အတွက်လှုပ်ရှင်တာဖြစ်တယ်ဆိုပြီးတော့သူကအဲ့လိုဆွဆွဲကြပါတယ်ဆိုတော့ကြည့်လိုက်ရင်တော့ဒါကိုမပြည့်တော့လဲကံရရှိတယ်လို့ပဲယူဆရမှနဲ့တူပါတယ်မြန်စင်ဒီကိစ္စကို
အရင်တော့ကလည်းလေဒီလိုသတင်းမျိုးတွေထွက်ခဲ့တာပဲဟိုင်းကြီးကျွန်းတို့ဟိုစတဲ့ကြီးကျွန်းတို့မှာဒီလိုမျိုးတထောက်လိုင်းရေးစခန်းတွေတိဆောက်တယ်ဆိုပြီးတော့ဟိုရှိခဲ့ပါတယ်ဆရာအဲ့တော့ဘာကြောင့်ဒီတစ်ခါမှမှဒီကိုကိုကျွန်းကိစ္စမှမှပို့ပြီးတော့လူတွေကအယုံဆိုင်ပြီးတော့အလေးထားလာတာပါလဲ
ဟုတ်ကဲ့တော်တော်ပြောတဲ့သတင်းက1990ပြည်လွန်ကလေးကပေါ့လေဆိုအခုခါမှာတော့အာအိန္ဒိယသဘုတ်တရားအတွင်းမှာတရုတ်ရဲ့ထရမ်မူလာမှုဒီဘက်ကအိန္ဒိယဘက်ကပူပြီးဆိုရင်လာတယ်အိန္ဒိယနောက်ကနိုင်ငံတွေကလည်းပူပြီးဆိုရင်လာလို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုတိဆောက်နေတဲ့ကိုကိုကျွန်းကအိန္ဒိယရဲ့စီရေးရအထက်ချာကြတဲ့နီကိုဘာနဲ့အာကျွန်းနဲ့အန်ဒမန်ကျွန်းအဲ့နှစ်ခုနဲ့34မိုင်လောက်ပဲဝေးတယ်ဆိုတော့ထောက်လိုင်းကဖမ်းယူနိုင်အောင်ဆိုသူတို့ဘယ်လိုစဉ်းစားအကုန်လုံးသူတို့ရနိုင်တဲ့အတွက်ဖြစ်တယ်။အဲ့ဒါကိုသူတို့ဆိုရင်လည်းနောက်ကတရုတ်နိုင်ငံအချိန်တော်ကလည်းသိကြီးလာတယ်ပေါ့အိန္ဒိယသမုဒ္ဒရာမှာဒါကြောင့်လည်းပဲအိန္ဒိယနိုင်ငံဒီနဲ့ပေါင်းပြီးတော့ပေါ့လေအာကွတ်ဆိုတဲ့လေးနိုင်ငံအိန္ဒိယရိုးအင်္ဂလန်ဩစတြေးလျရိုးအမေရိကန်ဥဆောင်ပြီးတော့လုပ်တယ်အခုတခါဇီဗစ်ထရက်ဆိုပြီးတော့အင်ဒိုပစိဖစ်ဆိုပြီးတော့သူကပြန်ကြည့်ပြလာတော့အင်ဒိုပစိဖစ် free and open indo pacific ဆိုတဲ့ကြောင့်သာဒီ geopolitical အထက်မှာအပြင်းထန်ဆုံး slogan တစ်ခုဖြစ်လာတယ်အခုအရေးကြီးဆုံးဖြစ်လာတယ်ဆိုတော့ဒီအတွက်ဒီနေရာမှာတရုတ်ခြေကုပ်စခန်းရလာရင်ဒါကို through ဆိုရင်လည်းဖြစ်ပါတယ်ဆိုတော့အဓိကကတော့ဒီအချိန်မှာအိန္ဒိယသမုဒ္ဒရာနဲ့ Pacific သမုဒ္ဒရာမှာရှင်ပြိုင်မှုတွေပုံများလာတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့ဒါတော့
အဲ့လိုပြောမယ်ဆိုရင်ဆရာ ဒီအိန္ဒိယသမုတ်တရာတရုတ်အတွက်ဟိုဘလောက်ထိအရေးပါပါသလဲတကယ်ကတရုတ်ကတောင်တရုတ်ပင်လယ်ကိုပို့ပြီးတော့စိတ်ဝင်စားတာမဟုတ်လားသူတို့ကပို့ပြီးတော့အရေးပါတာတောင်တရုတ်ပင်လယ်မဟုတ်လားဆရာ
အာမှန်ပါတယ်အိန္ဒိယသမုတ်တရာမှာအဓိကအဖြစ်ဝင်တဲ့ရေလကြားသမှုရှိတယ်အဲ့ရေလကြားသမှုမှာဟိုဘက်နှစ်ခုကိုတရုတ်ကပိုင်တယ်အဲ့ဂျဘူတီမှာတရုတ်စခန်းရှိတယ်စစ်စခန်းကုတိုင်ရှိတယ်အဲ့ပင်လယ်ဒီဘက်ကထွက်တဲ့လမ်းတစ်ခါပါရှန်ပင်လယ်ကွေးကထွက်လာတဲ့အဲဟော်မူးစီလက်ကြပါရှန်အီရန်ဆိုတာတရုတ်ရဲ့လူပဲလောလောဆယ်မှာအမေရိကန်နဲ့ရန်ဖြစ်နေဆိုတာသူတို့ပိုင်တယ်ဒါပေမဲ့ဒီဘက်ကအရှိဘက်ကဖြစ်တဲ့ဒီဆိုတော့မြတ်စင်ပြောတဲ့မလက်ကရေလက်ကြကမလက်ကရေလက်ကြမှာတက်ပသက်နေတဲ့နိုင်ငံတွေစင်ကာပူတို့ဘာတို့အင်ဒိုနီးရှားတို့မလေးရှားတို့အကုန်လုံးနဲ့ကတရုတ်ကကျွန်းလူပြီးတော့နယ်မြေအရပြဿနာဖြစ်နေနေရာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကလည်းနောက်ဖက်ခိုင်ရင်ရင်းရယ်ဆိုဒီနိုင်ငံတွေသားအမေရိကန်ဘက်ကိုပါပြီးတော့မလက်ကရေလက်ကြကိုအမေရိကန်ပိတ်လိုက်ရင်တရုတ်ကအဲဒီကိုသွားလို့မရတော့ဘူးဆိုတော့တရုတ်အတွက်အိန္ဒိယသမုဒ္ဒရာစိတ်အရေးကြီးပါတယ်ဒီဟာထွက်ပေါက်ရဖို့ဘာကြောင့်လဲဆိုတော့တရုတ်ကဟိုအာဖရိကတိုက်မှာသူစီးပွားရေးအများကြီးဆုံးအိန္ဒိယသမုဒ္ဒရာကိုဖျက်သွားရမှာပဲဆိုတော့အိန္ဒိယသမုဒ္ဒရာမဖြစ်မနေသူတက်သွားဖို့လိုအပ်တယ်ဟိုဘက်ကရေလက်ကြကြတော့ပွင့်နေတယ်ဒီဘက်ကအထွက်ခက်မယ်အဲဒီကြောင့်မြန်မာနိုင်ငံကထွက်ပေါက်ရရှိရတရုတ်အတွက်စိတ်အရေးကြီးကိစ္စဖြစ်ပါတယ
်အိန္ဒိယရဲ့ယက်တီချက်ပေါ်ဒီနေရာမှာသူကတစ်ဖက်မှာလည်းရုရှားနဲ့တော်တော်လေးကိုနီးနီးကပ်ကပ်ရှိရအောင်တွေ့ရပါတယ်။နောက်အမေရိကန်တွေကလည်းမိဖက်မဟာဗျူဟာမိဖက်တွေဖြစ်တယ်ပေါ့။ဆိုတော့အိန္ဒိယရဲ့ယက်တီချက်ကိုဘယ်လိုသုံးသပ်ပေးပါမလဲ
။အိန္ဒိယရဲ့ယက်တီချက်ကတော့အိန္ဒိယအဓိကဆိုရင်တရုတ်ဖြစ်ပါတယ်။အိန္ဒိယမှာတရုတ်ကအိန္ဒိယကိုလှုပ်တဲ့ဟာဂါလန်ပေါ့လေ။အိန္ဒိယလေဘင်းမှာအိန္ဒိယနိုင်ငံပတ်ပတ်လည်မှာသူတို့ကဒီဘက်ကမြန်မာနိုင်ငံသူတို့လုပ်မယ်တခါကိုကိုကျော်မှလုပ်မယ်ဟိုဘက်ပါကစ္စတန်ဘက်မှလုပ်မယ်အဲ့ကျွန်းတွေမှာအကုန်လုံးတရုတ်ကိုဝန်းရံတဲ့ဟာတွေလှုပ်ထားရဲဆိုတော့သူကတရုတ်ကိုအဓိကစိုးရင်လေနောက်ပြီးတော့တစ်ဖက်မှာလည်းပဲနောက်ဖက်မှာပါကစ္စတန်တရုတ်ရဲ့မိတ်ဆွေအိန္ဒိယနဲ့မတည့်ဘူးဆိုတော့အရှိဘက်မှာတရုတ်နဲ့အိန္ဒိယနဲ့ကတော့နယ်စပ်ပြဿနာလည်းမကြခဏဖြစ်နေဆိုတော့ဒီနိုင်ငံကြားမှာသူတို့ကရောက်စီမှာကိုသူစိုးရင်လေအဓိကသူကအန်ဒီယိုဆိုရင်တရုတ်ကိုသာစိုးရင်လည်းဖြစ်ပါတယ်ဆိုတော့သူကအမေရိကန်နဲ့လည်းအဲ့ကွာဒိုဘာရောမှာတဲအောင်ပေါင်းပြီးဆက်ဆံတယ်ရုရှားနဲ့လည်းပဲယင်းနှီးဆက်ဆံတယ်ဒီယူကရိန်းစစ်ပွဲမှာလည်းပဲရုရှားကိုသူကအပြင်းထန်မဆုတ်ချဘဲနဲ့စစ်ဆက်ပြလေဖို့သာပြောရဆိုတော့အိန္ဒိယရဲ့တည်မှုကတော့အင်ပါဝါနာနာရဲ့တည်ရလို့ပြောရင်လည်းရတာပေါ့ဒီတင်ကဖြစ်တော့ဆိုတော့အိန္ဒိယရဲ့အဓိကရည်တည်ချက်ကတော့တာပါပဲတရုတ်ကသာသူကစိုးရင်တော့ကျန်တဲ့ဘက်ကိုသိမစိုးရင်တော့သူကအ
ဲ့ဆိုရင်အိန္ဒိယသမုတ်တရာအတွင်ဒေတာရင်းနိုင်ငံနေပေါ့နော်သူတို့ရဲ့ရည်တည်ချက်ကဘယ်လိုရှိပါသလဲ
အိန္ဒိယသမုတ်တရာအိန္ဒိယသမုတ်တရာနဲ့ထိစပ်နေတဲ့နိုင်ငံတွေကျွန်းနိုင်ငံတွေပေါင်းလိုက်အလုံး36နိုင်ငံရှိတယ်။ဒီထက်မှမှအရေးကြီးဆုံးကမော်ဒီဗ်တို့လိုအိန္ဒိယသမုဒ္ဒရာလေကသူကအိန္ဒိယသမုဒ္ဒရာကဖြတ်သွားတဲ့ရေကြောင်းမှအဓိကမဖြစ်မနေရရမယ်ဂျီလန်ခီရဲ့စခန်းကြီးလည်းဖြစ်တယ်။ဆိုတော့ဒီနိုင်ငံတွေရဲ့အနေထားကတော့သုံးသပ်သူတွေကတွေ့ကြတယ်ပညာရှင်တွေကဒီနိုင်ငံတွေဟာဒီအိန္ဒိယသမုဒ္ဒရာမှာပြန်ဆိုင်မှုသိပ်ပြင်းထန်လာတဲ့အခါမှာသူတို့ဒီ beneficiary ဖြစ်နိုင်လား victim ဖြစ်နိုင်လားဒီထက်သူတို့အကျိုးများထွက်ထိုင်သလားဒုက္ခရောက်နိုင်သလားဒဇာကံဖြစ်နေတာသူတို့ဝေခွဲရခက်နေတယ်အဲတချို့တွေအားလည်းပဲခိုးပဲလိုက်ဒီဖလဲစဉ်းစားပြီးတော့တွေးခေါ်နေရတယ်ဆိုရယ်အစင်လားအမျိုးမျိုးရှိပါတယ်အဲ့ဒါကတော့ဆိုတော့သူတို့ကတော့ပြက်ပြက်သားသားပါဝင်တယ်ဆိုရယ်ပေါ့လေအဲ့ရေလိုက်ကလည်းဆက်ဆံသွားမဲ့အနေထားလောလောဆယ်ရှိပါတယ
်ဒေတာရင်းဒီနိုင်ငံတွေရဲ့ယက်တီချက်နဲ့ပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ယက်တီချက်ကရောဟိုတိုင်းပြည်အတွက်အကျိုးရှိမဲ့ယက်တီချက်ပါလား
အာပြောရခဲ့ပါတယ်တိုင်းပြည်အတွက်ကတော့သိသတိထားမယ့်အခြေအနေပါမြန်မာနိုင်ငံဟာမြန်မာနိုင်ငံဟာအဲ့လိုနှစ်ဖက်နေဖို့သိအရေးကြီးပါတယ်ကျွန်တော်ဒီဟာတော့တတိယလို့တစ်ခုပြောရင်ဒေါက်ဆန်စုကြည်ဒီလာတော့ငါသူ့ကိုကျွန်တော်အင်တာဗျူးလုပ်ခုပါတယ်အဲ့တရုတ်နဲ့နောက်နဲ့ဆက်ဆံရေးကြားနဲ့ပတ်သက်ပြီးတော့မင်းကဒေါက်ဆန်စုကကျမတို့ကတဲ့ဘယ်နိုင်ငံနဲ့တဲ့လို့ဘယ်နိုင်ငံနဲ့မတဲ့ဘူးဆိုမျိုးလုံးလုံးမရဘူးနှစ်ဖက်လုံးနဲ့အဆင်ပြေအောင်ဆက်ဆံရမယ်ဆိုပြီးသူကပြောဥပါတယ်ဆိုတော့ that thing manage ကပါဆိုအခုလောလောဆယ်မြန်မာနိုင်ငံမှာယက်တီနေရာကတော့မြန်မာနိုင်ငံကတော့တရုတ်ဘက်ကိုပို့ပြီးတော့နှီးနေတယ်နှီးယူနေမကောက်ဘူးပေါ့လေအခုအာနာသိမ့်ပြီးနောက်မှာတရုတ်ကလုံးဝမိခူလာတဲ့ပုံစံမျိုးဖြစ်လာတယ်ဆိုတော့တစ်ဖက်မှာလည်းပဲအာ NUG တို့ဘာလို့ကဒီစစ်ကောင်တို့ကအမေရိကန်ဘက်နဲ့ပုံနှိမ့်ဆက်သွားမှာတော့တရုတ်ကလည်းစိုးရင်လည်းဒါလည်းပဲသူတို့လက်တွေ့ပြပြီးသားပဲဟိုမှာဒီမှာရုံဖွင့်လာတဲ့တပြင်းတည်းထဲတိုင်းရင်းသားတွေခေါ်တွေ့တာတို့အဲ့ကျွန်တော်လည်းအများရန်ကြနေရဆိုမြန်မာအတွက်သိသတိထားမယ့်အခြေအနေဖြစ်ပါတယ်အတင်းဆုံးမခံနိုင်တဲ့အခြေအနေအဓိကသတိထားစရာကတော့မြန်မာနိုင်ငံဟာဒီတရုတ်ရဲ့ဩဇာအုပ်ကိုလုံလုံလျားလျားကြားယူသွားမလားဆိုတာပဲဖြစ်ပါတယ်သူရဲ့အကူအညီကိုမိခွေးသူရဲ့အထောက်ပံ့ကိုယူရင်းနေပေါ့လေ
သူ့ကိုလိုက်လျှော်ရင်းလိုက်လျှော်ရင်းနဲ့သူ့ရဲ့ဩဇာကိုလုံးလုံးကျောက်သွားမလားဆိုတာကိုတော့သတိထားသင့်တယ်လို့ထင်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံကိုပြင်းပြင်းထန်ထန်ဒုက္ခပေးမှာမဟုတ်ပါဘူး။အိန္ဒိယကမြန်မာနိုင်ငံကတရုတ်ဘက်ကိုပတ်သွားမယ်ဆိုတာသူအဓိကထားတယ်။မြန်မာကိုဖိလေလေတရုတ်ဘက်ကိုတွန်းပို့လေဖြစ်မယ်ဆိုတဲ့ကိစ္စကိုအဓိကစိုးရင်တယ်။တချို့ကတော့အိန္ဒိယအရှေ့မြောက်သဘုံတွေကိုတိုက်တဲ့ခါမှာဗမာအခွင့်အရေးလိုလိုအဲ့ဒါကမိုင်းနာအဓိကကတော့သူကဗမာတရုတ်ဘက်ကိုပတ်သွားမှာဆိုလို့အိန္ဒိယအမြဲတမ်းချုံးမပြီးတော့ပေါင်းတင်မှုကျူးစားနေတယ်ဆိုတာတွေ့ရပါတယ်ဆိုတော့မြန်မာကတော့သိသိထားမဲ့အခြေအနေပါ။အ
ဲတရုတ်နဲ့အိန္ဒိယရဲ့ဒီလိုဟိုအားပြိုင်မှုပေါ့သူတို့ကြားအားပြိုင်မှုကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘယ်လိုအကျိုးသက်ရောက်လာနိုင်ပါသလဲ
။အဲဘောကနာလိုပဲမြန်မာနိုင်ငံနဲ့ဆက်ဆံမှာသူတို့နှစ်ယောက်ကတော့နှစ်ဖက်လုံးကတော့ဆွဲမှာပဲတရုတ်ဘက်ကတော့လုံအောင်ပါနေပြီးတော့တရုတ်စီကလက်နဲ့ကူညီရတယ်စီးပွားရေးအဖြစ်နဲ့တရုတ်ကအဓိကလုပ်တယ်။ဆိုတော့အိန္ဒိယကလည်းပဲမြန်မာနိုင်ငံမှာသူတို့လည်းပြိုင်ပြီးတော့ဒါဟိုလုံကတော့ looked east policy ရှေ့တောင်အရှေ့ကိုသူတို့ထွက်တဲ့အခါမြန်မာနိုင်ငံဆင်းထွက်မယ်အခုကြတော့ Act East အစ်တောင်အဆက်မှာရှေ့ဘက်မှာလှုပ်ရှားမယ်ဆိုတော့မြန်မာနိုင်ငံသူတို့တွေလည်းအရေးကြီးပါတယ်မြန်မာနိုင်ငံသူတို့လက်လွတ်ခံလို့လုံးဝမဖြစ်ဘူးတရုတ်ဘက်ကလုံးဝပါသွားလည်းမဖြစ်ဘူးဆိုတော့အိန္ဒိယကတော့ဒီလိုပဲမြန်မာနိုင်ငံနဲ့ရေးလိုက်ငှားလိုက်ဆက်ဆံဖို့ကြိုးစားနေမှာဖြစ်ပါတယ
်ဒီ American နဲ့တရုတ်ကြားမှာဆက်ဆံရေးရအဖို့အထည်လေးတွေရှိတယ်ဆိုပေမဲ့လည်းသူကအပြုသဘောဆောင်တဲ့ဆက်ဆံရေးနောက်တစ်ခါစီးပွားရေးမှာလည်းမျှတတဲ့စီးပွားရေးစနစ်တစ်ခုရှိဖို့လိုတယ်ဆိုပြီးတော့American ဘဏ္ဍာရေးဝန်ကြီးဒီ Janet Yellen ကပြောခဲ့ပါတယ်အဲဒါကရောစိတ်သက်သာစရာတစ်ခုဖြစ်နိုင်ပါသလား
အာသိကောင်းမတဲ့ပြောကြချက်ပါအဲဝန်ကြီး Yellen ပြောတဲ့ကိစ္စဟာစိတ်သက်သာစရာဖြစ်ပါတယ်တကယ်တော့လည်းပဲ American နဲ့တရုတ်နဲ့တကယ်စစ်ဖြစ်မလားဆိုတာဖြစ်မယ်လို့မထင်ပါဘူး American အနေနဲ့ကလည်းဟိုဘက်မှာစစ်တိုက်နေတော့ဒီဘက်ကိုသူတို့ကသိပ်ပြီးစိတ်ဝင်စားဘူးနောက်ပြီးတော့ဒီမြန်မာနိုင်ငံတို့ဘာလို့သူတို့ပြည်မြန်မာနိုင်ငံလိုဟာမျိုးကအမေရိကန်အတွက်အဓိကအကျိုးစီးပွားမရှိပါဘူးတရုတ်ကတည်းကအကျိုးစီးပွားရှိရပါဆိုတော့မြန်မာနိုင်ငံမှာတရုတ်ကအော်ရပိုပြီးလွှမ်းပိုင်ခွင့်ရှိရဆိုတော့အမေရိကန်တွေကလည်းပဲသဘောပေါက်လက်ခံပြီးသားဖြစ်ပါတယ်ဆိုတော့အခုအမေရိကန်နဲ့တရုတ်နဲ့လည်းပဲလေအဖြစ်သာတင်းနေကြတာသူတို့ရဲ့အစကတော့နိုင်ငံရဲ့အကျိုးစီးပွားပေါ့လေ National Interest ဆိုပြောတယ်တခါတော့ National Interest ဆိုဘာလဲAmerica မှာနိုင်ငံရေးအဖြစ်ရွေးကောက်ပွဲလာတော့ပြိုင်နေရတယ်ဟာတရုတ်ကကြတော့မင်းတို့ချော်ပြီးတယ်ဆိုတာမျိုးဆိုရင်သူကဟိုဟာရွေးကောက်ပွဲမဲရှုပ်မယ်ဆိုတော့သူ့ပါတီအကျိုးစီးပွားလည်းပါတယ်။ဘာကြောင့်လဲဆိုတော့ Biden ကအာဖဂန်နစ္စတန်ဆုခွာခဲ့တယ်ဟာအရန်သိခါကြတဲ့နိုင်ငံရေးအဖြစ်လည်းကြဆင်းနေတယ်ဟာအခု Ukraine မှာတင်းတင်းမာမာလှုပ်တာတော့မှာဒါကိုခြေပါဖို့အတွက်လှုပ်တယ်ကမ်းမီအောင်လုပ်တယ်လို့သုံးသပ်ပြရဆိုကြပါတယ်ဆိုတော့ထွန်းနီလောင်းပဲတရုတ်ကိစ္စမှာလည်းတရုတ်အင်အားကြီးလာတာကိုဘမမထိန်ဘူးဆိုတာသူကပြောခံမှာဆိုတော့တိုင်ဝမ်ကိစ္စကိုသူတို့ဆရာလူတွေသွားလိုက်ပါညာလူကြီးအတင်းထိန်ဖို့လုပ်တယ်တရုတ်ကလည်းတင်းလုပ်တယ်သို့သော်တရုတ်လည်းစင်ဖြစ်ခြင်းဘူးသူတို့စီးပွားရေးလုပ်တယ်သူတို့စီးပွားရေးပြက်ကုန်မှာပေါ့ဂျန်နယ်လင်းပြောတာသိတံမှုရှိသွားတယ်ဆိုအမေရိကန်လည်းထွန်းနီလောင်းပြောတင်းတဲ့သူတို့တယောက်ကတော့တွေးရင်တော့တယောက်တယောက်ပြုံးပြုံးဆွေးနွေးတော့လုပ်ကြမှာပဲသို့သော်လည်းပဲနိုင်ငံရေးအဖြစ်ဟဲ့ငါလည်းပဲငါတို့နိုင်ငံကျိုးစီးပွားဆွေးလုပ်ရမှာပဲဟိုဘက်ကတရုတ်ဘက်ကလည်းသူ့အကျိုးစီးပွားပဲတကယ်တော့သူ့အနာတီမြေရေးအတွက်လည်းပဲဒါနိုင်ငံအကျိုးစီးပွားဆွေးရောချတာလည်းပဲအများကြီးပါမယ်လို့ပဲပုံမှန်လေးပြောမှာဖြစ်ပါတယ်နော
်အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့လူဒူးနဲ့ကျမ်းမာရေးကဏ္ဍပါမိန်းကလေးတယောက်အရွယ်ရောက်လာပြီဆိုတာနဲ့ဒမတာလာရာကိုသိရှိဖို့လိုအပ်ပါတယ်စနစ်တကျအသေးချာတိမထားဘူးဆိုရင်အယူအဆမှားတွေကြားတိရပြီးအန်ဒီရဲများနိုင်ပါတယ်လူတို့နဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
မင်းကလေးတယောက်အရွယ်ရောက်လာပြီးရာသီပေါ်ပြီးဆိုရင်ဒီကိစ္စအကြောင်းကိုတည်တည်ချာချာသိရှိထားဖို့လိုအပ်ပါတယ်အပြူဖြစ်လာပြီးမိခင်တယောက်ဖြစ်နိုင်နေပြီဆိုတာတွေကိုအသိပညာပေးထားဖို့လိုပြီးဒီထားရမယ့်အချက်တွေကိုလည်းပြောပြထားရမှာပါရာသီလာတဲ့ဖြစ်စဉ်အကြောင်းနဲ့ရာသီလာနဲ့ပတ်သက်တဲ့အယူဆအမှားတွေအကြောင်းကိုတဖမီးရဲ့အထူးဆရာဝန်တဦးဖြစ်သူဒေါက်တာဦးစိုးလင်းကအခုလိုရှင်းပြထားပါတယ
်မင်းကလေးတယောက်ဆက်ပြီးတော့အရွယ်ရောက်လာပြီးရာသီပေါ်ပြီးဆိုတာနဲ့တော့သူသိရမယ့်ချက်ကဘာလဲဆိုလို့ရှိရင်ဒီရောက်ကြလေးတောင်လေးအတူတူတစ်ခါတစ်ချက်လေးနေလိုက်တာနဲ့သူ့ဘွားကလည်းပျက်စီးသွားနိုင်တယ်ဘုရားကလည်းအဲကိုဝင်ရှိသွားတယ်ဆိုတော့ရာသီလာတွေဆိုတော့နော်အတိတ်ပဲရာသီလာတွေဆိုတော့တင်ငေတာဒီမင်းကြီးကအပြိုဖြစ်ပြီးနော်မိခင်တယောက်ဖြစ်ပြီးဆိုတော့အတိတ်ပဲဒီဟာတော့မင်းကြီးတွေကလည်းမသိကြဘူးသူက ကျတော့အဲ့ဒီခါကျတော့နော်ဒီရာဒီလာလေးခါကျရင်လည်းဟာရာဒီလာလေးချိန်မှာကောင်းလျှော်ရင်ဟာတည်တတ်တယ်နော်ဒါကအုံတော်တွေမှာတွေးခွဲတတ်တယ်စသဖြင့်ဘာလို့ရာဒီလိုလားနော်သူတို့ထင်တယ်လို့ပေါ့အညစ်အကြေးတွေဆင်းနေတာလုံးဝမဟုတ်ဘူးဆိုတာကိုဆရာတော်ဒီလေးပြောပြအောင်ဒီခါကျတော့ဒီရာဒီလေးဟာဒီမိန်းလေးတယောက်ရဲ့နော်တကယ်မိခင်ဖြစ်လာနေဆိုတဲ့နော်အထင်းမှတင်ဂီတာတစ်ခုတောင်ကပါတဲ့ မိခင်လောင်းလေးရဲ့နော်တိန်ထဲကိုကလေးလေးတယောက်ဝင်လာနေပြီးပို့သွားထူလာနော်အဲ့ဒါလေးကတလားကိုတစ်ခါထူလာတယ်နော်အဲ့လိုထူလာဖို့ကလည်းဥလေးတလုံးကတလားကိုတစ်ခါကြွေတယ်ပေါ့နော်အဲ့တော့ကလေးဖြစ်နေအဲ့ဒါလေးကတကယ်လို့များနော်အဲမျိုးသားကြောင့်လည်းမတွေ့ဘူးဆိုရင်နော်အဲ့ဒီဥလေးကလည်းတည်သွားတယ်နော်အဲ့ဒီထူလာတဲ့ငုနာတေးမေးလေးကလည်းသူ့အတူကြွေကြပါအဲ့ကြွေကြပါဆိုတော့ရာဒီလာတယ်လို့ခေါ်လိုက်တယ်
ရည်တည်လာတဲ့အချိန်မှာရေမချိုးရဘူးခေါင်းမလျှော်ရဘူးအိမ်ထဲမှာပဲနေသင့်တယ်ဆိုတဲ့အယူအဆမှားတွေလည်းရှိပါတယ်ဒီအချိန်မှာတကူရီတန်ရှင်းရေးကိုဂရုစိုက်ဆောင်ရွက်ထားပြီးပျော်ပျော်ရွှင်ရွှင်လန်းလန်းဆန်းဆန်းရှိနေဖို့ပို့ပြီးလိုအပ်တယ်လို့ဒေါက်တာဦးစိုးလင်ကအခုလိုရှင်းပြပါတယ
်ရည်တည်လာတဲ့အချိန်မှာခေါင်းလျှော်လိုက်လို့ရှိရင်ဟာငုတ်သွားမယ်နော်ဟာတည်တတ်တယ်စသဖြင့်ပေါ့နောက်တော့ရင်ငုတ်လို့ပေါ့ရည်တည်လာတဲ့အချိန်ကမင်းကြီးတောင်မတန့်တဲ့အချိန်ဖြစ်တယ်နော်ဒါကြောင့်အဲ့ဒီအချိန်ကနော်ဟာမင်းကြီးတောင်စင်ငင်နဲ့ပေါ့နော်ဖြစ်နေအိမ်တွင်းမှာပဲနေရမယ်ဟာလို့ပေါ့ဘာမလျှော်ရင်မချိုးတော့အဲ့လိုပုံစံမျိုးအများကြီးပြောတယ်ဘာလို့အဲ့ချိန်မှာရေးကြည့်တဲ့လုပ်တွေဆိုသူကတိတ်ပြီးတော့မလုပ်စေချင်ဘူးဒါမျိုးတွေပေါ့နော်ဘာလို့မတန့်ရှင်းတဲ့အချိန်ဘူးအဲ့ဒါမျိုးတွေသူကပြောကြတယ်နော်ဒီသာတူးဆင်းတယ်ဆိုတာမင်းလေးတယောက်ကသူကမင်းလေးတယောက်ရေမကောင်းတဲ့အချက်လို့သူကယူဆမိမဖြစ်ရတာသူရေးဆင်းတယ်ဆိုတာညစ်ကြီးရေးဆင်းတာမိမဘဝရုံညံ့နေပါလေအဲ့လိုကြီးပြောတာရှိဒါလုံးဝမှားယွင်းတယ်နော်တကယ်တော့အဲ့ဒီလိုသာတူးရေးဆင်းခြင်းဟာစလူတွေဟုတ်တယ်မလားလောကတွေကိုရောက်လာတဲ့မိခင်တရားဟုတ်တယ်မိခင်တရားဝေးဖွားပြီးတော့ဆက်လို့ရောက်တာအဲ့လိုရောက်လာဖို့အတွက်ဒီညာကြီးရေးတာမလာလို့ရှိရင်မိခင်လောင်းတယောက်လုံးဝမဖြစ်ဘူးဆိုလို့အဲ့လိုမျိုးတော့အတိတ်ပဲပေါ့ဒါကြောင့်ညာကြီးလာခြင်းဟာနော်ဥနာလူယုံညံ့တာတော့မတန့်တာတော့နော်သွေးပုတ်တွေစင်းတာလုံးဝမဟုတ်ခဲနဲ့ဥနာလူပေါ့အာတကယ်မိခင်ကောင်းတယောက်ဖြစ်လာဖြစ်လာမယ်ဆိုတဲ့တင်ပြတာအမှတ်တာဖြစ်တယ်ဒါကြောင့်တန်ဟုတ်နော်ဒါယုံညံ့တာတော့ရည်ကြီးလို့မဟုတ်ဘဲနဲ့တက်ပတ်ရဲ့နော်အဲအရာလေးတစ်ဖြစ်တယ်ပန်းလေးတစ်ခုလို့ပြောလို့ရတယ်ဒါကြောင့်ဇာတိပန်းလို့ဆိုရပြောတာလေဇာတိပန်းလေးပွင့်လာတယ်ဆိုတာသိကောင်းတယ်ဒါကြောင့်အဲ့ချိန်မှာအမှန်ရှင်းရှင်းနော်ပြောပြောရှင်းရှင်းနဲ့ဟုတ်မလားလန်းလန်းဆန်းဆန်းတက်တက်ကြွကြွနဲ့နေရမယ်အဲ့အရာလေးမှလက်အိတ်နေကြမလို့အခုပဲပေါ့လေဇာတိလာတဲ့ချိန်မှာအများကြီးဆင်းတာကြိုက်ခဲတာနော်ဟာတော့ပြောအဲ့ချိန်မှာသူကတစ်ခါကျရင်ဇာတိမလာရင်လူတက်ချင်သွားလဲရှိသေးတယ်ဟာစိတ်ကြီးတူအလူမကြနောက်မျိုးကြီးဖြစ်လာရင်ဟုတ်မလားအဲ့ခါကျရင်တော့ဟုတ်အဲတက်ကျွမ်းသားလေးတဲ့ဆရာဝန်ကြီးနဲ့တရားဟုတ်အဲလိုပါသွားပြီးတော့ပြတ်တာပြီးတော့စိတ်ကူတမှုကိုခံယူဖို့လိုတယ်ဆိုတော့ဆရာကသိဖို့လိုတာပါဟုတ
်မိန်းကလေးတယောက်အရေရောက်ချိန်မှာသိရှိထားတဲ့နဲ့ရာသီလာတဲ့ဖြစ်စဉ်အကြောင်းနဲ့အယူအဆအမှားတွေအကြောင်းကိုတင်ပြပြလိုက်တာဖြစ်ပါတယ်ကျော်တက်သွား
တော်တော်တန်းစော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ပဲဖြစ်ပါရခင်ဗျာအခုတခါတော့အားကစားသတင်းတွေကိုနားဆင်ရပါမယ်အင်္ဂလန် FA ဖလားဘောလုံးပွဲမှာတော့ Manchester United နဲ့ Manchester City တို့ Final ပွဲတက်သွားပါတယ်ကမ္ဘာကျော် Tennis သမားနှစ်ယောက်ဒဏ်ရာကြောင့် Spain နိုင်ငံမှာကျင်းပတဲ့ Madrid Open Tennis ပြိုင်ပွဲနဲ့လွဲချော်ခဲ့ရပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ပြထားတော့နားဆင်ပါခင်ဗျာ
အင်္ဂလာပါဗျာ VO ရဲ့တပတ်တွင်းအောက်စားသတင်းတွေကိုထင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်က FA ဖလားဘောလုံးပွဲတွေမှာတော့ Manchester United Final မှာတွေ့ကြမှာဖြစ်ပါတယ်။ FA ဖလား Semi Final ကိုပြီးခဲ့တဲ့သတင်းပတ်ကငါ Wembley မှာကစားခဲ့ကြတာမှာစနေနေ့ကတော့ Man City က Sheffield United ကို 3-0 ကိုမရှိနဲ့အနိုင်ရသွားပါတယ်။ဒီဘက်မှာ Man City ရဲ့ 3-0 စလုံးကို Algeria တိုက်စင်မှု Riyad Mahrez ကတွင်းပြီး Hat-trick ယူသွားခဲ့ပါတယ်။မက်ဆီဒီက Sheffield United ကိုအခက်အခဲမရှိဘဲ 3-0 ပြတ်နဲ့နိုင်ခဲ့ပေမဲ့တနင်္ဂနွေနေ့ကဒုတိယ semi final မှာတော့ Manchester United က Brighton နဲ့အကြိမ်နဲ့ကစားပြီးနောက်ဆုံး penalty မှာ 6-9 နဲ့အနိုင်ရပါတယ်။ဒါကြောင့် final မှာတော့ Manchester United နဲ့ Man City တို့တွေ့ကြမှာဖြစ်ပြီးတော့ဒါဟာ FA ဖလားသမိုင်းတစ်လျှောက် Manchester နဲ့တင်းပထမဆုံးအကြိမ် final မှာတွေ့ကြမှာလည်းဖြစ်ပါတယ်။ Man City တင်းဟာဒီနှစ်ဘောလုံးရာသီမှာ Premier League မှာလည်း Champion ဖြစ်ဖို့အတွက် Arsenal နဲ့အကြိမ်နဲ့ဖြစ်နေသလို
Champions League မှာလည်း semi final အထိရောက်နေပြီးတော့ FA Plus မှာလည်း final အထိတက်လာတာကြောင့်1996ခုနှစ်တုန်းက Man U အသင်း Plus 3လုံးရတယ်လို့မျိုး Man City အသင်းလည်း Plus 3လုံးရနိုင်တယ်ဆိုတဲ့ထင်ကြီးပေးပြောဆိုမှုတွေလည်းရှိလာနေပါတယ်။ဒါမဲ့လည်း Man U နေပြ Eric Ten Hag ကတော့အဲ့လိုမဖြစ်အောင် FA Plus final မှာရှိသမျှအဆောင်ကုန်ကစားသွားမယ်လို့ပြောလိုက်ပါတယ်
။ We've proven that we could beat them but then we have to play the perfect game.I think for me still that was the perfect
ကျွန်တော်တို့သူတို့ကိုအနိုင်ကစားနိုင်တယ်ဆိုတာကိုပြပြပါပြီဒါပေမဲ့ကျွန်တော်တို့အနေနဲ့အကောင်းဆုံးကစားနိုင်ဖို့လိုပါတယ်ကျွန်တော်တို့အတွက်တော့အမပေးပွဲမှာ Man City ကိုနိုင်တဲ့ပွဲကအကောင်းဆုံးပွဲပါဒါပေမဲ့ကျွန်တော်တို့ထပ်လုပ်ဖို့လိုပါတယ်ဖိုင်နယ်မှာနိုင်ရင် Man U ပေးသက်တွေဘယ်လိုနေမလဲဆိုတာကျွန်တော်တို့နားလည်ပါတယ်ပေးသက်တွေပြောရအောင်ကျွန်တော်တို့အစွန်းကုန်လှုပ်သွားမှာပါနောက်ထပ်ဖလားတစ်လုံးရဖို့ကျွန်တော်တို့အစွန်းကုန်ကြိုးစားသွားမှာပါ
FA Plus Final ကိုတော့ဂျွန်လ3ရက်နေ့စနေနေ့မြန်မာစံတော်ချိန်ည8နာရီခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ Premier League ဘောလုံးပွဲတွေမှာတော့ဒီနေ့က Final ဘွဲလို့ပြောရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မန်ပေးစရာတိတ်က Arsenal နဲ့ဒုတိယနေရာက Man City တို့ Man City ရဲ့ခွဲမှာဒီနေ့ကစားကြမှာဖြစ်ပြီးတော့ Champion လူမဲ့ Final ဘွဲလို့ပြောရင်လည်းပါတယ်လို့မဆိုနိုင်ဘူးလို့ပြောရမှာပါ။ Arsenal ဟာအခုလောလောဆယ်မှာ Man City ထက်၅မှတ်သာနေပေမဲ့တပွဲပိုကစားထားပါတယ်တကယ်လို့ Man City ကသာဒီပွဲကိုအနိုင်ရပြီးတော့နောက်ထပ်လက်ချက်နှစ်ပွဲကိုပါထပ်အနိုင်ရမယ်ဆိုရင်တော့လေးမှတ်ပြန်ပြီးတော့သာသွားမှာဖြစ်ပါတယ်ဆိုတော့ Arsenal အနေနဲ့ဒီပွဲမှာ Man City ကိုနိုင်ဖို့လိုနေပါတယ်ဒါမဲ့လည်း Man City ကွင်းမှာကစားမှာဖြစ်လို့ဒါက Arsenal အတွက်တော့အကြီးမားဆုံးစိန်ခေါ်မှုလို့ဆိုရမှာပါဒါကြောင့် Arsenal အနေနဲ့ဒီပွဲမှာအနည်းဆုံးတော့တရေလောက်ထိန်းကစားနိုင်မှနောက်ပိုင်းမှာမျှော်လင့်ချက်ရှိနိုင်မှာလည်းဖြစ်ပါတယ်ကော်ရီယိုလာကတော့ချန်ပီယံဖြစ်ဖို့အတွက်အသင်းရဲ့အချိန်ဟုန်ကအဓိကဖြစ်တယ်လို့ဒီအာဆနယ်နဲ့ပွဲမထိုင်ကမှပြောထားပါတယ်။ဒီနှစ်သင်းရဲ့လက်တလောကစားနေတဲ့ခြေကိုကြည့်မယ်ဆိုရင်တော့မန်စီးတီးကပရီးမီယာလိဂ်မှာနိုင်ပွဲတွေဆက်နေချိန်မှာအာဆနယ်ကတော့ပြီးခဲ့တဲ့တောက်ကြနေ့ကဆောက်သမ်တန်နဲ့၃ဂိုးစီတည်ကြတာအပါအဝင်၃ပွဲဆက်တိုက်တည်ကြထားပါတယ်။ဆိုတော့မန်စီးတီးနဲ့အာဆနယ်ပွဲပေါ်ဘယ်လိုခံမှန်းသလဲဆိုတာနဲ့ပရီးမီယာလိဂ်ဖလားကိုဘယ်သူရမလဲဆိုတာနဲ့ပတ်သက်ပြီးသောက follow ကြတဲ့အိတာချုပ်ကိုကျော်မျိုးရံကတော့
Man City နဲ့ Arsenal ပွဲကတော့ Premier League တရဖူလူပွဲအတွက်ဆုံးဖြတ်ပွဲလို့ဖြစ်နေတာ Arsenal က၃ပွဲစတိုင်တင်ကြလိုက်တာမှာတော်တော်လေးကိုအသာစီးရမှုတွေပြက်ပြယ်သွားခဲ့ရတယ် Arsenal ရဲ့အခြေအနေကိုကြည့်ရတော့နောက်တန်းအားနည်းသွားပြီးတော့စိတ်ပိုင်းဆိုင်ရာ Mental လေးမှာသူတို့အရင်အားနည်းသွားတယ်လို့ကျွန်တော်ထင်ပြီးအားတန်ကိုစိတ်ပိုင်းဆိုင်ရာရ Arsenal ကခံနိုင်စွမ်းမရှိဘဲနဲ့ဒီဆော့ဒတ်တန်ရဲ့ပွဲမှာလေခြေစွမ်းပိုင်းကဘလို့မအားရစရာမကောင်းဘူးအခုမန်စီးတီးရဲ့အိမ်ပွဲမှာမန်စီးတီးကအိမ်ပွဲတိုက်စစ်အကောင်းဆုံးဖြစ်နေပြီးတော့ပြိုင်ပွဲဆို16ပွဲဆက်တိုက်ရှုံးမဲမရှိဖြတ်သန်းထားတဲ့အချိန်မှာမန်စီးတီးကချန်ပီယံလိစီမီလဲရောက်တယ် FA ဘလောဘိုလ်ကြီးပွဲလဲရောက်တယ်ဟုတ်စိတ်ပိုင်းဆိုင်ရာအရာလေအမြဲဆုံးအချိန်ကြီးခြေစွမ်းပိုင်းဆိုင်ရာအကောင်းဆုံးအချိန်ကြီးရှိနေတဲ့အတွက်အာဆင်နယ်တော့ဒီအိဒီယာမမလွယ်တော့ဘူးထင်တယ်ခင်ဗျာကျွန်တော်ကတော့ Man City နိုင်မယ်ဂိုးတော်ပြတ်သွားနိုင်တယ်လို့ထင်တယ်ပြီးတော့ Arsenal နေနဲ့ Man City ကိုရင်ဆိုင်ပြီးွားရင်လေသူကယူကာဆယ်ကိုရင်ဆိုင်ရအောင်ပဲခင်ဗျာယူကာဆယ်ကလည်းတပောင်းတော်စစ်ပွားနဲ့အနိုင်ရပြီးတော့ပုံစံကောင်းရနေတဲ့အချိန်ဖြစ်နေတော့ Arsenal နေနဲ့ Man City ဒီယူကာဆယ် Chelsea တို့ကိုဖြတ်ကျော်နိုင်ဖို့ဆိုတာစိတ်ပိုင်းဆိုင်ရာ important မှကောင်းမွန်တဲ့အချိန်တွေရှိဒီမှာဖြတ်ကျော်နိုင်ရမယ်လို့ကျွန်တော်ထင်တယ်ခင်ဗျာချန်ပီယံတရဖူကတော့ Man City ပဲရောက်သွားလိမ့်မယ်လို့ထင်ပါတယ်ခင
်ဗျာ။ Tennis Game ဘက်မှာတော့ Madrid Open Tennis Game ဘွဲကိုမနေ့ကစတင်လိုက်ပြီးတော့အမျိုးသားဘက်မှာတော့နံပါတ်ကြီး၂ယောက်နိုင်ငံတွေကြောင့်ဝဲချော်သွားခဲ့ပါတယ်။ဆွေနိုင်ငံသား2000ကတော့ပြီးခဲ့တဲ့ Australian Open မှာရခဲ့တဲ့နိုင်ငံတွေကြောင့်ဒီမတိုင်ခင်ကစားခဲ့တဲ့ပွဲတွေနဲ့လွဲချော်ခဲ့သလိုဒီပွဲမှာလည်းအချိန်မီပြန်မကောင်းတာကြောင့်သူ့အနေနဲ့မကစားနိုင်တော့ဘူးလို့ပြီးခဲ့တဲ့ဘက်ကပြောလိုက်ပါတယ်။
Pero bueno, como sabéis me hice una lesión importante en Australia.
ဒီကရင်ဘတ်တွေကကျွန်တော်တို့ခက်ခဲပါလေ။ဒီတဲ့အတိုင်း Australia ဥပမာရတဲ့ Jordan ကအစပိုင်းမှာသတင်းဘက်6ဘက်ကနေ8ဘက်လောက်ကြာမယ်လို့ခံမှန်းခဲ့ပေမဲ့အခုဆိုရင်14ဘက်ထဲရောက်နေပါပြီ။ဒါပေမဲ့လက်တွေမှာတော့မှန်းထားသလိုမဟုတ်ပါဘူး။လိုအပ်တဲ့ကုသမှုတွေလုပ်ခဲ့ပေမဲ့ဒဏ်ရာကမှန်းထားသလိုတိုးတက်မလာပါဘူး။ပြီးခဲ့တဲ့သတင်းဘက်တွေကတော့ကျွန်တော်ဘဝမှာအရေးကြီးဆုံးပြိုင်ပွဲတွေလို့ပြောရမယ်။ဝယ်ရီကစားခဲ့ခြင်းပေမဲ့မွန်တီကာလိုနဲ့ဘာစီလိုနာအိုပန်တွေကိုလွဲခဲ့ပါလေအခုလည်းကံမကောင်းစွာနဲ့ပဲမက်ဒရစ်အိုပန်ပြိုင်ပွဲကိုလည်းကျွန်တော်မကစားနိုင်တော့ပါဘူးဘယ်တော့ပြန်ကောင်းမလဲဆိုတာမသိတဲ့အတွက်ဘယ်တော့ပြန်ကစားနိုင်မယ်ဆိုတာ ကျွန်တော်မပြောနိုင်သေးပါဘူ
းဒီနေ့မှာပဲဆာဗီးယားနိုင်ငံသားကမ္ဘာအဆင့်တဲ့နိုဗာက်ဂျိုကိုဗစ်ရှာလဲမရစ်အိုပန်ပြိုင်ပွဲကိုဝင်မပြိုင်နိုင်တော့ပဲပြိုင်ပွဲကနေထွက်လိုက်ပြီလို့ပြိုင်ပွဲစီစဉ်သူတွေကစနေနေ့မှာခြေညာပါတယ်ဒါပေမဲ့လည်း28ရက်နေ့မှာတော့ပြင်သစ်အိုပန်ပြိုင်ပွဲကစတင်မှာဖြစ်ပြီးနဒါရောဂျိုကိုဗစ်ရောနှစ်ယောက်စလုံးဒီပွဲမီဒဏ်ရာတွေပြတ်အောင်လုပ်နေကြပြီးတော့အချိန်မီကောင်းလာဖို့လည်းညှောလင့်နေကြပါတယ်ခင်ဗျာ။ဒီနေ့နိုင်ငံလန်ဒန်မြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလန်ဒန်မာရသွန်ပြိုင်ပွဲကိုကျင်းပခဲ့ပြီးတော့စံချိန်အစ်တွေလည်းကျင်းနိုင်ခဲ့ပါတယ်။မြို့သားဘက်မှာတော့ခင်ဗျာနိုင်ငံသားကယ်ဗင်ကစ်ဖရင်ကအနာဤတမနစ်25စက္ကန့်နဲ့လန်ဒန်မာရသွန်ပြိုင်ပွဲရဲ့စံချိန်ကိုချိုးပြီးတော့အနိုင်ရသွားခဲ့ပါတယ်။အမျိုးသမီးဘက်မှာတော့နယ်သာလန်ကစီဖန်ဟာဆန်က2နာရီ18မိနစ်34စက္ကန့်နဲ့ပန်းဝင်ပြီးတော့အိုလမစ်ချန်ပီယံဖီရက်စ်ဂျက်ချာချာနဲ့မနစ်ကလန်ဒန်မာရသွန်ချန်ပီယံယလမ်ဇတ်တို့ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။အချိန်ထဲမှာပဲဗြိတိန်နိုင်ငံကအိုလမစ်ချန်ပီယံ၄ချိန်ဖြစ်ပူးတဲ့မိုဖာရာဟာလည်းလန်ဒန်မာရသွန်ပြိုင်ပွဲကိုနောက်ဆုံးမာရသွန်ပြိုင်ပွဲအဖြစ်နဲ့ဝင်ပြိုင်ခဲ့ပြီးတော့မာရသွန်ပြိုင်ပွဲတွေကနေအနားယူလိုက်ပြီးဖြစ်ပါတယ
် I think the key thing for me as an athlete you know you what I've achieved you know to win medals for your country that was the proudest moment
အားကစားသမားတယောက်အနေနဲ့ကျွန်တော်အတွက်အရေးကြီးဆုံးအဓိကအကြဆုံးကတော့ပြည်ထောင်နိုင်ငံအတွက်ဆုတစိတ်တွေယူပေးနိုင်ခဲ့တာပါဒါကကျွန်တော်အတွက်တော့ဂုဏ်ယူရဆုံးအချိန်ပါ
ဒါဟာသူ့အတွက်တော့နောက်ဆုံးမာရသွန်ပြိုင်ပွဲဖြစ်ပေမဲ့လာမယ့်စက်တင်ဘာလကျရင်မန်ချက်စတာမှာကျင်းပမဲ့10ကီလိုမီတာတာဝေးအပြေးပြိုင်ပွဲအပြီးမှာတော့အပြေးသမားအဘွားကနေလုံးဝအနားယူမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အောက်သားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေတဲ့အချိန်ဒေါ်တွင်းမှာသတင်းအချင်းချုပ်ကိုကိုဇော်မူကျော်ပြောပြမှာဖြစ်ပါတယ်ဗျာ
အိန္ဒိယအရှေ့မြောက်မဏိပူပြည်နယ်အုပ်ချုပ်ရေးမှူးအနုစူရာအီကွေဟာအိန္ဒိယပြည်နယ်နယ်စပ်ကအိန္ဒိယမြန်မာနယ်စပ်ကနယ်စပ်ခြံစည်းရိုးကာယံမှုအခြေအနေကိုတွားရောက်စစ်ဆေးခဲ့တယ်လို့ဒေတာရင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ IFP ကဖော်ပြထားပါတယ်တနူပါခရိုင်အတွင်းဒုတိယနေ့ဗုဒ္ဓဟူးနေ့အိန္ဒိယမြန်မာနယ်စပ်အမှတ်88နဲ့89ကိုအကြာခြံစည်းရိုးကာယံမှုအခြေအနေကိုတွားရောက်ကြည့်ရှုတာဖြစ်ပြီးနယ်စပ်လုံခြုံရေးတပ်ဖွဲ့တွေကပြည်စီမှုအခြေအနေကိုသူကိုရှင်းလင်းပြောပြခဲ့ပါတယ်မေလစံပိုင်းမှာဒီချန်စီယိုကာယံမှုပြီးမယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီအနေနဲ့ဗုဒ္ဓနေ့တုန်းကတရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းကနေတဆင့်အဓိပ္ပာယ်ပြသတဲ့ဆွေးနွေးမှုကိုအချိန်အတော်ကြာပြောဆိုခဲ့တယ်လို့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်ရုရှားယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ရေးဆွေးနွေးညှိနှိုင်းဖို့အတွက်တရုတ်နဲ့ယူကရိန်းအကြားအပြန်အလှန်အထူးကိုယ်စားလှယ်ဆီလုပ်ဖို့သဘောတူခဲ့ကြတယ်လို့လည်းဆိုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံတော်ခရီးစဉ်အဖြစ်အလဲပတ်ရောက်ရှိနေတဲ့တောင်ကိုရီးယားသမ္မတယွန်ဆုကယိုကိုလက်ခံတွေ့ဆုံပြီးသမိုင်းဝင်သဘောတူညီမှုတစ်ခုကိုဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်အရမြောက်ကိုရီးယားနျူကလ িয়ার တိုက်ခိုက်လာခဲ့ရင်အမေရိကန်အနေနဲ့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်ပါတယ်။ကက်သလစ်ဘုန်းတော်ကြီးရဲ့လာမယ့်အစည်းအဝေးမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုဖို့ပိုယဟန်မင်းကြီးဖရန်စစ်ကဗုဒ္ဓဟူးနေ့မှာအတည်ပြုဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုဇော်မူကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zinat Abdul Rahman တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့ဂျာတာပနေနေ့မနေ့ခင်း VO ရဲ့အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာရှိကြပြီးတော့လူဝင်ဆန္ဒပြေဝနိုင်ကြပါစေ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.